Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American အသံရဲ့2022ခုနှစ်ဒီဇင်ဘာလ10ရက်တောက်ကြံနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်တစ်ချိန်တည်းမှာပဲ VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့တောက်ကြံနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါသတင်းတွေကိုကုစုံမှုကြောင့်နဲ့သူပြောပြမှာပါဒီမနေ့နားဆင်မဲ့သတင်းတွေမှာတော့စကိုင်းတိုင်းစလင်းကြီးမြို့နယ်မှာအရသာ7ယောက်ကိုပြစ်ခတ်မိရှို့တပ်ဖြတ်ခဲ့တဲ့သတင်းပေါ်အမေရိကန်ကအပြင်းထန်ဝေဖန်လိုက်တဲ့သတင်း Omicron COVID ပိုးသစ်ကူးစက်မှုတွေတိုးလာနေပေမဲ့ယောဂါကတော့ပြင်းထန်ခြင်းမှပြင်းထန်လိမ့်မယ်လို့ WHO ကပြောလိုက်တဲ့သတင်းစတဲ့ထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားကြရမှာပါ
ဟုတ်ကဲ့ပါအဲ့ဒီလိုသတင်းတွေအပြီးသတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်အဲ့ဒီအထက်ကတင်ပြပေးမှာတခုကတော့
ကတော့တော်တယ်ဆိုတဲ့ဒီတော့လေသမချက်ဒီစီတိုင်းနဲ့ဆောင်းတာဖြစ်ပါလေဒီဟာကြီးကကောလာဟာကြီးကတော့ဒုက္ခနဲ့ပိုက်တာတွေပေါ်နေတဲ့ကိစ္စတွေပါဗျာလက်ရှိတောင်းလာမယ်ကျွန်တော်တို့ကထုတ်နေတာဖြစ်ပါလေ
ဝေဆက်ကုအသစ်တွေရိုက်ပြီးထုတ်ဝေတော့မယ်ဆိုတာမဟုတ်ဘူးလို့ဘိုးဘန်ကညှင်းဆိုလိုက်တဲ့တဲ့အပြည့်အစုံနားဆင်ရမှာပါအဲ့ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်ကြတဲ့ဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုလည်းတင်ဆက်ဖို့ရှိပါတယ်ကဲအခုတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်မိုးကျော်တို့ကပြောပြပေးပါလားခင်ဗျာ
စကိုင်းတိုင်းစလင်းကြီးမြို့နယ်မှာအရသာ7ယောက်ကိုလူညိုရေးတပ်ဖွဲ့တွေပြစ်ခတ်မိရှို့တပ်ဖြတ်ခဲ့တယ်ဆိုတဲ့သတင်းပေါ်အမျက်ဒေါသထွက်ရတဲ့အကြောင်းအမေရိကန်ကပြောလိုက်ပါတယ်
We are outraged by credible and sickening reports that the Burmese military
မြန်မာနိုင်ငံနောက်မြောက်ဘက်ဒေသမှာကလေးတွေပါဝင်ရွာသား7ယောက်ကိုကျူးတုပ်ပြီးအရှင်းလက်လက်မိရှုခဲ့တဲ့ခိုင်လုံတဲ့အော်နှလုံးနေရနာစရာသတင်းကြောင့်အမျက်ဒေါသထွက်ရပါတယ်လို့အမေရိကန်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရ Net Price ကကြာသပတေးနေ့ Washington မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါထိတ်လန့်စရာရက်စက်ချမ်းကျုပ်တဲ့အကြမ်းဖက်နည်းတွေကိုတုံးနေပေမဲ့မြန်မာစစ်တပ်ဟာအရေးယူခံရမှုကကင်းလွန်နေတဲ့အစဉ်လာကိုအဆုံးသတ်နိုင်မှုအရေးကြီးတယ်လို့လည်းပြောဆိုခဲ့ပါတယ်ဒုံတော်ချေရွာကတပ်ဖြတ်မှုနဲ့ပတ်သက်လို့ဒေသခံတွေနဲ့မိသားစုဝင်တချို့ကလွန်ညွေးတပ်ဖွဲ့တွေရဲ့လက်ချက်ဖြင့် VOA ကိုပြောဆိုထားပေမဲ့မြန်မာစစ်ကောင်စီကတော့သတင်းမှအဖြစ်တုံ့ပြန်ထားပါတယ်မိလောင်တေဆုံနေသူတွေရဲ့ပုံတွေလူမှုကွန်ရက်တွေနဲ့သတင်းတွေမှာထွက်ပေါ်လာခဲ့ပြီးတဲ့နောက်နိုင်ငံတကာကဝေဖန်မှုတွေထွက်ပေါ်လာနေတာပါဒုံတော်ချေရွာတပ်ဖြတ်မှုပေါ်အပြင်းထန်ဆုံးရှုတ်ချကြောင်းနဲ့နိုင်ငံတကာသံဝန်ကညင်ညွတ်တုံ့ပြန်မှုလဲကုလသမဂ္ဂတွေ့ရမှုချုပ်ယုံကပေါ်ထူးနေမှာပဲတိုက်တွန်းထားပါတယ်
နိုင်ငံတကာဒီမိုကရေစီထိပ်သီးညီလာခံကိုကမောက်ခနာပြုကျင်းပပင်းနေတဲ့အမေရိကန်နိုင်ငံမှာဒီမိုကရေစီဟာအားနည်းချက်တွေရှိနေကြောင်းကြာတာပရင်းတွေကညီလာခံဖွင့်ပွဲမှာသမ္မတဂျိုးဘိုင်ဒန်ကအတိအမှတ်ပြုပြောဆိုခဲ့ပါတယ်ဒီမိုကရေစီကိုအသစ်တစ်ဖန်ပြန်လည်အားဖြစ်ဖို့ဒီမိုကရေစီအစအဦးတွေကိုအင်အားတောင့်တင်းခိုင်မာစေဖို့စူရာတွေကိုလှုပ်ဆောင်နေသူတွေအနေနဲ့စင်ဆက်မပြတ်တစက်မဲမဲလှုပ်ဆောင်နေရမယ်ဆိုတာကိုကျွန်တော်တို့သိပါတယ်ဒါကြောင့်ဒီမိုကရေစီနိုင်ငံတကာထိပ်သီးညီလာခံကိုကျွန်တော်အနေနဲ့လက်ခံကျင်းပတာပါလို့သမ္မတဂျိုးဘိုင်ဒန်ကကြာတာပရင်းနေမှာပြောတဲ့သူ့ရဲ့မိန့်ခွန်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ်။ကြာတာပရင်းနေနဲ့တောက်ကြနေတွေမှာကျင်းပတဲ့ဒီမိုကရေစီထိပ်သီးညီလာခံမှာနိုင်ငံပေါင်း130ကခေါင်းဆောင်တွေလူထုအဖွဲ့အစည်းခေါင်းဆောင်တွေတတိပုဂ္ဂလတွေတယောက်ကြားမှာဖြစ်ပြီးဒီမိုကရေစီစနစ်ကိုကြီးမားစွာချိမ့်ချောက်နေတာတွေအပေါ်မှာစုပေါင်းဖြည့်ရှင်းကြဖို့ဆွေးနွေးမှာဖြစ်ပါတယ်။2020ခုနှစ်တုန်းကသမ္မတထရန့်ရွေးကောက်ပွဲရှုံးနိမ့်ခဲ့တာကြောင့်ထောက်ခံသူတွေကလွှတ်တော်အစအဦးကိုဝင်ရောက်စီးနှင်းခဲ့တာတွေဖြစ်ခဲ့ပြီးတဲ့နောက်2021ခုနှစ်မှာထုတ်ပြန်တဲ့နိုင်ငံတကာဒီမိုကရေစီနဲ့ရွေးကောက်ပွဲဆိုင်ရာအဖွဲ့ကြီးဖြစ်တဲ့ IDEA ရဲ့အစီရင်ခံစာမှာအမေရိကန်ရဲ့ဒီမိုကရေစီဟာနောက်ပြန်လျှော့ချမှုတွေရှိတယ်လို့အမေရိကန်ဒီမိုကရေစီပေါ်ပထမဆုံးအကြိမ်ထောက်ပြန်ဝေဖန်ထားပါတယ်ကျွန်တော်တို့ရဲ့အမြင့်ဆုံးစိတ်ကူးစိတ်သားတွေကိုအကောင့်ထဲပေါ်နိုင်ဖို့ကျွန်တော်တို့အကြကွဲပြားနေတာတွေကိုတက်တာပြောက်ကင်းသွားစေဖို့ကျွန်တော်တို့ရဲ့ရွေးကောက်ပွဲကြီးညာဇာတ်ပါစိတ်ကူးစိတ်သားတွေကိုတပံပြန်လဲအာယုံဆိုင်ဖော်ဆောင်နိုင်ဖို့အတွက် American Democracy ဟာဆက်လက်ရုန်းကန်နေရဆဲဖြစ်ပါတယ်လို့သမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုအမေရိကန်ကအခိုင်အမာဆက်လက်ထောက်ခံသွားမှာဖြစ်တဲ့အကြောင်းအမေရိကန်နဲ့ယူကရိန်းသမ္မတတို့ကြာသပတေးကတယ်လီဖုန်းဆက်ရမှာထပ်လောင်းပြောကြားခဲ့တဲ့အကြောင်းအမေရိကန်အင်ဂျီနီယာကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ယူကရိန်းနဲ့ရုရှားနိုင်ငံကြားတင်းမာမှုတွေရောပါရေးဆက်လက်ကြိုးပမ်းမှာဖြစ်ကြောင်းလည်းကြာသပတေးကအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီတို့တယ်လီဖုန်းဆက်ပြောဆိုခဲ့ပြီးထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောဆိုခဲ့တာပါ။ယူကရိန်းနဲ့ဆက်မှာရုရှားတပ်တွေအင်အားအလုံးရင်းနဲ့ချက်ထားတာကြောင့်တင်းမာမှုတွေကြီးထွားလာနေတာကိုလျှော့ချဖို့ဂျိုးဘိုင်ဒန်အနေနဲ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တယ်လီဖုန်းကတစ်ဆင့်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဆွေးနွေးပြီးနှစ်ရက်ကြာမှာပဲယူကရိန်းသမ္မတနဲ့ထပ်မံဆွေးနွေးတာလည်းဖြစ်ပါတယ်။ယူကရိန်းနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုယူကရိန်းနိုင်ငံကိုယ်တိုင်ပါဝင်ပတ်သက်မှုမရှိဘဲချမှတ်မှမဟုတ်တဲ့အကြောင်းသမ္မတဘိုင်ဒန်ကရှင်းရှင်းလင်းလင်းပြောကြားခဲ့တယ်လို့လည်းယူကရိန်းသမ္မတရုံးကကြာသပတေးနေ့တွေ့ဆုံမှုပြီးမှပြောဆိုထားတာပါ။သမ္မတဘိုင်ဒန်ကကြာသပတေးနေ့ကယူကရိန်းနိုင်ငံအပြင်နေတိုမာမိတ်အရှေ့ဥရောပရဲ့ကိုယ်နိုင်ငံကခေါင်းဆောင်နေနဲ့လည်းတယ်လီဖုန်းကနေဆွေးနွေးခဲ့တာဖြစ်ပါတယ်။
အီရန်နိုင်ငံတွင်းမှာရှိတဲ့ Islamic State IS အကြမ်းဖက်အဖွဲ့တွေကိုဥဆောင်တိုက်ခိုက်ဖို့တာဝန်ကိုအမေရိကန်နဲ့မဟာမိတ်တွေထံကနေအီရတ်တပ်ဖွဲ့တွေကလွှဲပြောင်းယူလိုက်ပြီးဖြစ်တယ်လို့ကြာသပတေးနေ့မှာအီရတ်တာဝန်ရှိသူတွေကပြောဆိုပါရယ်မဟာမိတ်တပ်ဖွဲ့တွေဟာလိုအပ်တဲ့ကူညီထောက်ပံ့မှုတွေနဲ့အကြံဉာဏ်ပေးတဲ့အဆင့်မှာဆက်လက်ရှိမှာဖြစ်တယ်လို့ပြောရေးဆိုခွင့်ရှိသူအီရတ်လုံခြုံရေးတပ်ဖွဲ့ရဲ့အကြီးအကဲဗိုလ်ချုပ်ဆတ်မန်ကပြောဆိုပါရယ်အီရတ်တပ်ဖွဲ့တွေက IS တွေကိုနှိမ်နှင်းတိုက်ခိုက်နိုင်တဲ့အရေးချင်းရှိတယ်ဆိုတာပြသနိုင်ခဲ့ပြီးတာဝန်လဲပြောင်းယူဖို့အချိန်ဟာလဲတင့်တော်တယ်လို့အမေရိကန်မဟာမိတ်တပ်တွေနဲ့ပူးတွဲစစ်ဆင်ရေးတပ်မှုဒုတိယဗိုလ်ချုပ်ကြီးအဗ်ဒူရဲ့အမီအေရှာမာရီကလည်းပြောဆိုကြေညာချက်တစ်စောင်ထုတ်ပြန်ပြောဆိုပါရယ်အခုလိုအီရတ်မှာအမေရိကန်တပ်တွေရဲ့စစ်ဆင်ရေးတွေရပ်ဆိုင်းဖို့အစီအစဉ်ကိုအီရတ်ဝန်ကြီးချုပ်မူဆာဖာအယ်ခါမီနဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်တို့ပြီးခဲ့တဲ့ဇူလိုင်လသမ္မတအိမ်ပြူတော်မှာဆွေးနွေးခဲ့အပြီးနောက်မှာကြေညာခဲ့တာဖြစ်ပါတယ်အခုနောက်ဆုံးအီရတ်မှာအမေရိကန်စစ်သား2500လောက်သာရှိတော့တယ်လို့အမေရိကန်ပင်တဂွန်စစ်နာဏချုပ်ရဲ့ပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကတောက်ကြကြာသပတေးနေ့မှာပြောဆိုခဲ့ပါတယ်
အဲ့ဒါမနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်အသံမြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေမနေ့ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်Omicron COVID ပိုးသစ်ကြောင့်ကူးစက်မှုတွေတိတိတသာတိုးလာနေပေမဲ့ယောဂပိုးသစ်ဟာကူးစက်မြန် Delta မျိုးကွဲလောက်ပြင်းထန်မှုရှိချင်မှရှိနေတဲ့အကြောင်းကမ္ဘာ့ကျန်းမာရေးဖွဲ့ WHO ရဲ့ Africa ဆိုင်ရာတာဝန်ရှိသူတွေကပြောဆိုလိုက်ကြပါတယ်
The variant has now reached around 60 countries worldwide. 10
of which are in Africa. ကမ္ဘာ့တလောကနိုင်ငံ60လောက်မှာတွေ့ရှိထားပြီးဒီထဲက10နိုင်ငံဟာ Africa တိုင်းမှာပါ။ကမ္ဘာ့တလော Omicron ပိုးစစ်ကူးစက်သူ1000လောက်ရှိတဲ့အထက်မှာ46ရာခိုင်နှုန်းကတော့ Africa တိုင်းမှာပါလို့ WHO ရဲ့ကာကွယ်ဆေးထိုးနှံရေးနဲ့ထုတ်လုပ်မှုဆရာအကြီးအကဲဒေါက်တာ Richard Mihigo ကကြာသပတေးနေ့ online သတင်းစာရှင်းလင်းပွဲမှာပြောဆိုထားတာပါ။ Africaမှာပြီးခဲ့တဲ့သတင်းပတ်အတွင်းကိုဗစ်ကူးစက်မှု93ရာခိုင်နှုန်းတိုးလာရမှာဒီမတိုင်ခင်တစ်ပတ်က9500ရှိခဲ့ရတာကနေ13000ထိရှိတဲ့အကြောင်းလဲဒူရီချိုကပြောပါရယ်ပြီးခဲ့တဲ့သတင်းပတ်ထဲကူးစက်မှုတွေရဲ့86ရာခိုင်နှုန်းဟာအာဖရိကတိုက်တောင်ပိုင်းနိုင်ငံတွေဖြစ်ကြပြီးတောင်အာဖရိကနိုင်ငံကအများဆုံးအဖြစ်225ရာခိုင်နှုန်းနဲ့အာဖရိကတိုက်တစ်ခုလုံးကတော့ကူးစက်မှု140ရာခိုင်နှုန်းရှိခဲ့တာပါဒါပေမဲ့လည်းအာဖရိကတိုက်မှာဆေးရုံတင်ကူးသွားရတဲ့အရေးတွေဟာအရင်တစ်ပတ်လောက်ကသာရှိခဲ့ပြီးထူးခြားမှဆောင် ICU ကိုရောက်တဲ့သူအရေးအတွက်ကတော့6.3%ခန့်နှုန်းသာရှိရကြောင်းပြီးခဲ့တဲ့ဇူလိုင်လတဲ့ Delta မျိုးကွဲကြောင့်ကူးစက်မှုတွေမြင့်တက်ခဲ့တာနဲ့နှမ်းရှင်မယ်ဆိုရင်တိတိသာနည်းပါတဲ့အကြောင်းလဲဒရွေးချူတာဝန်ရှိသူတွေကပြောပါတယ်ချေချေပြင်းပြမဟုတ်သေးတဲ့ကနဦးလေးလာစမ်းစစ်ချက်တချို့ရ Omicron ပိုးစက်ဟာရောဂါပြင်းထန်ခြင်းမှာပြင်းထန်လိမ့်မယ်လို့လည်းပြောဆိုကြပါတယ်
ပါကစ္စတန်နိုင်ငံမှာ Omicron လို့ယူဆရတဲ့ COVID ရောဂါကူးစက်ခံရသူတူတွေ့ရှိရပြီးပါကစ္စတန်ရဲ့အကြီးဆုံးမြို့ဖြစ်တဲ့ဆင်းပြည်နယ်ကရာချီမြို့မှာနေထိုင်သူအသက်58နှစ်အရွယ်အမျိုးသမီးတူဖြစ်ကြောင်းကြာသပတေးနေ့ကပါကစ္စတန်တာဝန်ရှိသူတွေကပြောဆိုပါရတယ်။ယောဂကူးစက်ခံထားရသူလူနာကိုကြာသပတေးနေ့မတိုင်ခင်တရက်ကတည်းကဆေးရုံကဆင်းခွင့်ပြုခဲ့ပြီးအိမ်မှာတီးတန့်ခွဲထားတယ်လို့ဒေသခံသတင်းမီဒီယာတစ်ခုကဖော်ပြပါရတယ်။သူဟာခီးသွားခဲ့တဲ့ဆိုတဲ့အထောက်အထားမှတ်တမ်းတွေမတွေ့ရှိရဘဲသူနဲ့ထိတွေ့ခဲ့သူတွေဆင်းရဲကိုတော့စုံစမ်းစစ်ဆေးနေတော့မယ်လို့ဆိုပါရတယ်။သူထံကနေယောဂပိုးနမူနာစစ်ဆေး ယောဂါဘုနမူနာယူပြီးစစ်ဆေးနေပေမဲ့ Omicron ဟုတ်မဟုတ်အပြီးသားမဆုံးဖြတ်ရသေးပါဘူး။ဒါပေမဲ့ဒီဘိုးရဲ့အနေအထားကတော့ Omicron နဲ့အလားတူတယ်လို့ယူဆရတယ်လို့စင်ပြင်းတဲ့ကျန်းမာရေးဝန်ကြီးကထုတ်ပြန်ချက်ထဲမှာပြောဆိုထားပါဗျ။ပြည်သူတွေအနေနဲ့ကြောက်ရွံ့ထိတ်လန့်မှုမလိုဘဲကာကွယ်ဆေးကိုသာပြည့်ပြည့်ဝဝထိုးထားဖို့လိုပါတယ်လို့လည်းပြည်내ကျန်းမာရေးဝန်ကြီးကပြောဆိုပါဗျ။ Islamabad မြို့တော်မှာရှိတဲ့ပြည်ထောင်စုအဆင့်အမျိုးသားကျန်းမာရေးဌာနကလည်းကူးစက်ခံရသူထံကနမူနာယူစစ်ဆေးနေပေမဲ့အပြည့်အစုံအတိမပြည့်ရသေးဘူးလို့ပြောဆိုပါတယ
်။အချင်းပြေချက်ဆမှုတက်ဖြစ်ရေးနိုင်ငံတကာနဲ့ထိမှတ်ဖြစ်အာဂရီလိုက်စားမှုတွေနဲ့ဆက်နွယ်ပြီးကမ္ဘာတစ်လောကအစိုးရတာဝန်ရှိသူတွေနဲ့ကုမ္ပဏီတချို့ကိုအမေရိကန်ကပိတ်ဆို့တံခတ်အရေးယူလိုက်ပါတယ်။အမေရိကတိုက်အလဲပိုင်းအာဖရိကနဲ့ဥရောပကနေလူပုဂ္ဂိုလ်တွေနဲ့လုပ်ငန်း15ခုကိုအရေးယူမဲ့အစီအစဉ်ကိုတော့သမ္မတဂျိုးဘိုင်နဲ့ကမ္ဘာကထလုံးကျင်းပနေတဲ့ဒီမိုကရေစီထိပ်သီးဆွေးနွေးပွဲစတင်လိုက်တဲ့ကြာသပတေးနေ့မှာကြေညာလိုက်တာပါ။အချင်းပြည့်ချက်ဆမှုတွေကြောင့်ပြည်သူတွေအတွက်သုံးဆွဲမဲ့အရေးအမြစ်တွေဆုံးရှုံးရတယ်လို့အများပြည်သူရဲ့ယုံကြည်မှုဖြစ်ပြားစေပြီးဒီမိုကရေစီအတွက်တိုက်ပွဲဝင်နေသူတွေရဲ့တိုးတက်မှုတွေပေါ်မှာလည်းချင်းချောက်နေပါတယ်လို့အမေရိကန်ဗန်နာရေးဝန်ကြီးဂျန်နက်ယယ်လင်ကလည်းကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ
်။Republican ခေါင်းဆောင်ဟောင်တူလည်းဖြစ်စီးနှိတ်လွတ်တော်အမဟောင်တူလည်းဖြစ်တဲ့ Bob Joe ကိုနောက်ဆုံးကာရဝပြုနိုင်ဖို့အတွက်သူ့ရဲ့ရုပ်အလောင်းကိုမြို့တော် Washington DC မှာရှိတဲ့ American လွတ်တော်အစာဦးခန်းမမှာကြာသပတေးနေ့ကဂုဏ်ပြုထားပါတယ်။ Kansas ပြည်နယ်ရဲ့စီးနှိတ်အမလည်းဖြစ်ဆယ်စုနှစ်ပေါင်းများစွာတာဝန်ယူထမ်းဆောင်ခဲ့တဲ့ Bob Joe ဟာပြီးခဲ့တဲ့တနင်္ဂနွေနေ့ကအသက်68နှစ်အရွယ်မှာအဆုတ်ကင်ဆာနဲ့ကွယ်လွန်အနိစ္စရောက်ခဲ့တာဖြစ်ပါတယ်။သူ့ရဲ့ရုပ်အလောင်းကိုတောက်ကြနေသည့်ထားရှိမှဖြစ်ပြီးသူဟာအခုလိုဂုံပြုခံရတဲ့33ဦးမြောက်ပုဂ္ဂိုလ်ဖြစ်ပါတယ်။ဒီနေရာဟာ Robert Joseph Doe ရဲ့နေရာပါလွတ်လပ်မှုလုံနိုင်စွမ်းရှိမှုဒီဗိမာန်ဟာသူ့ရဲ့နေရာပါလို့သမ္မတ Biden ကပြောဆိုခဲ့ပါတယ်ခင်ဗျာ။
တောက်ကြနေမနေ့ကထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်မိုးကျော်တို့ကပြောပြပေးခဲ့တာပါ။ကဲအခုတော့သတင်းလွှာတွေနဲ့သတင်းပိတ်ပိတ်ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ငွေစက်ကူရိုက်နှိပ်တဲ့စက်ကူတွေပြည်တွင်းကိုရောက်ရှိနေပြီးမကြာခင်မှာငွေစက်ကူအစ်စ်တွေရိုက်နှိပ်တော့မယ်ဆိုတဲ့သတင်းတွေဟာမှန်မှန်ပါဘူးလို့ဘိုးဘန်ကပြောကြားလိုက်ပါတယ်။အွန်လိုင်းပေါ်မှာပြန့်နေတဲ့သတင်းတွေကကောလာဟလတွေဖြစ်တယ်လို့ဘိုးဘန်တာဝန်ရှိသူက VOA ကိုပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုရဲမုံကပြောပြပေးပါလိမ့်မယ်
။ပြည်တွင်းကလေဆိပ်တစ်ခုကိုငွေစက်ကူရိုက်နှိပ်တဲ့စက်ကူကုန်ရံတွေရောင်းနေပြီဆိုတဲ့စာတွေ Facebook လူမှုကွန်ရက်မှာပြန့်နေပြီးငွေစက်ကူအတစ်တွေထွက်လာတော့မယ်လို့သတင်းတွေထွက်ပေါ်ခဲ့ပါတယ်။ဗဟိုဘဏ်ကတော့ဒါဟာမဟုတ်မှန်ဘူးလို့တုံ့ပြန်ပါတယ်။ဗဟိုဘဏ်အနေနဲ့လက်ရှိမှာတထောင်တန်ထက်ကြီးတဲ့ငွေစက်ကူထုတ်ဖို့မရှိတယ်လို့ငွေစက်ကူအတစ်တွေလည်းထွက်လာဖို့မရှိဘူးလို့မြန်မာနိုင်ငံဗဟိုဘဏ်ငွေကြေးစီမံခန့်ခွဲမှုဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးဝင်းမြင့်က VOA ကိုအခုလိုပြောပါတယ်။
အာတုတ်ပြောင်းနေပတ်သက်ပြီးတော့လည်းစက်မချက်ဒီစီတိုင်းနဲ့ထောက်တာဖြစ်ပါလေ။ဒီဟာကြီးကကောလာဟာကြီးကတော့သုံးဆောင်နေပိုက်တာတွေပေါ်နေတဲ့ကိစ္စတွေပါဗျာ။လက်ရှိတောင်းလာမယ်ကျွန်တော်တို့ကထုတ်နေတာဖြစ်ပါလေ။နော်။အဲ့တော့ဟိုပစ္စာကကျွန်တော်တို့ကတာမိုးပြုထားတဲ့ဖြစ်ဖြစ်ဟိုကုန်စားအစ်စ်တွေလည်းပြီးထုတ်မယ်ဆိုလို့ရှိရင်ကျွန်တော်ကချိုးတင်ပြီးပြင်ကြပါလေဗျာကျွန်တော်တို့က
။ငွေစက်ကူရိုင်းနေမဲ့စက်ကူဂျန်တွေမြန်မာနိုင်ငံကိုရောက်လာတယ်ဆိုပြီးစာရွက်စာတမ်းအထောက်အထားတွေအွန်လိုင်းပေါ်မှာထွက်ပေါ်လာခဲ့တာပါ။ဒါဟာလည်းမဟုတ်မှန်ဘူးလို့ငွေကြေးစီမံခန့်ခွဲမှုဌာနရဲ့ညွှန်ကြားမှုချုပ်ကညင်းဆိုပါတယ်။ငွေစက်ကူတက်တဲ့ထွက်လာမယ်ဆိုတဲ့သတင်းတွေထွက်လာခဲ့ပြီးနောက်ရွှေဈေးတစ်ကြက်သားကို4000ကျပ်လောက်ရုပ်တရက်တက်သွားပါတယ်။ဒီဇင်ဘာလ8ရက်ညနေပိုင်းကတစ်ကြက်သားကို18,800ကျော်နဲ့ဈေးပိတ်ခဲ့တဲ့ပြည်တွင်းအခောက်ရွှေဈေးနှုန်းဟာ9ရက်နေ့မှာတော့18,200နီးပါးဖြစ်သွားတဲ့အတွက်တစ်ရက်အတွင်းမှာကျပ်4000လောက်တက်သွားတာဖြစ်ပါတယ်။သတင်းတစ်ပတ်လောက်ညင်ပြီးမှရွှေဈေးပြန်တက်လာတဲ့ကိစ္စကငွေစက်ကူတက်ထွက်မယ်ဆိုတဲ့သတင်းကြောင့်လို့မထင်ညာရွှေဈေးကအကြံပေးတယောက်ဖြစ်တဲ့ဒုံမိုးမိုးကပြောပါတယ်
။ကမ္ဘာကြီးလည်းတက်မှာပဲကမ္ဘာကြီးကအခုတော့နေနေတော့အောက်ကိုတော့နေကြနေရပါတော့1800အောက်ဖြစ်တယ်1990အဲ့ဒီငွေပြပေါ်တော့အောက်ကြောင်းနေရပါတော့ဒါနဲ့တက်ဖို့ရာခိုင်တော့ပိုပြီးတော့များတယ်
ဒီဇင်ဘာလ3ရက်နေ့ကရွှေဈေးတစ်ကျပ်သားကို18,900နဲ့18,600ကျပ်ရှိနေပြီးအခုတစ်ပတ်အတွင်းမှာပထမဦးဆုံးအကြိမ်ပြန်တက်လာတာပါဒီရက်ပိုင်းထဲမှာအကယ်ဒမီအခောက်ရွှေတစ်ကျပ်သားကို17,000ခွဲလောက်ကိုရောက်လာပြီးဆိုရင်တော့ဆက်တက်မဲ့အလားအလာရှိရဲလို့ရွှေလုံငန်းရှင်အချို့ကသုံးသပ်နေပါတယ်အမေရိကန်ဒေါ်လာကတော့ပုဂ္ဂလိကဘဏ်တွေမှာဒေါ်လာကို1,888ကျပ်နဲ့ဈေးဖြတ်ထားပါတယ်ဗဟိုဘဏ်ရဲ့ရည်ညွှန်းငွေလဲတန်ဖိုးကတော့ဒေါ်လာကို1,880ကျပ်ပါဗဟိုဘဏ်ကအမေရိကန်ဒေါ်လာ73နှန်းကိုထုတ်ရောင်းမယ်လို့ကြေညာထားတဲ့အတွက်ဒီဇင်ဘာလထဲမှာဒုတိယအကြိမ်ထုတ်ရောင်းတာဖြစ်ပါတယ်ခင်ဗျာ
ငွေစက်ကူအစ်စ်တွေရိုက်ထုတ်တော့မယ်သတင်းမမှန်ဘူးလို့ဗဟိုဘဏ်ကညင်းလိုက်တဲ့အကြောင်းကိုရဲမွန်ပြောပြပေးတာပါ ။ VOA American အသံကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကဲအခုတခါသတင်းကောက်နှုတ်ချက်သဘုတ်ကိုထုတ်လွှင့်ပေးခြင်းပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုအနာဂတ်မြန်မာနိုင်ငံရေးတဲကနေဖယ်ရှားဖို့မြန်မာစစ်တပ်မှရည်ရွယ်ချက်ရှိနေပြီးအဲ့ဒီအတွက်လဲလှုံ့ဆော်နိုင်စွမ်းရှိနေတယ်လို့အရှေ့တောင်အာရှဆိုင်ရာဩစတြေးလျသုတေသီတဦးကပြောကြားလိုက်ပါတယ်။စစ်ကောင်စီကဒေါ်အောင်ဆန်းစုကြည်ကိုဒီဇင်ဘာလ6ရက်နေ့ကထောင်ဒဏ်ချမှတ်လိုက်တဲ့အပေါ်ဩစတြေးလျအခြေစိုက်လိုဝီအင်စတီကျူရဲ့အရှေ့တောင်အာရှအစီအစဉ်ညွှန်ကြားရေးမှူးဘန်ဘလန်ကိုရိုက်တာသတင်းဌာနကဆက်သွယ်မေးမြန်းထားတာမိုင်းအင်ဂျင်နိုင်ကကောက်နှုတ်တင်ပြထားတာနားဆင်နိုင်ကြပါတယ်ခင်ဗျာ
ဒီမိုကရေစီနီးချရွေးကောက်တင်မြောက်ခံထားရတဲ့ဒေါ်အောင်ဆန်းစုကြည်ကိုလာမယ့်ဆယ်စုနှစ်တွေအတွင်းနိုင်ငံရေးအာဏာကနေဘယ်လိုနီးနဲ့မဆိုဖယ်ရှားဖို့မြန်မာစစ်တပ်မှာစွမ်းဆောင်နိုင်စွမ်းရှိနေကြောင်းအရှိတောင်အာရှနိုင်ငံရေးအထူးပြုလေ့လာနေသူတဦးကရိုက်တာသတင်းဌာနကိုဗုဒ္ဓဖူးနေ့ကပြောကြားခဲ့ပါတယ်ဒေါ်အောင်ဆန်းစုကြည်ရဲ့ကံကြမ္မာဟာမြန်မာစစ်တပ်ရဲ့လက်ထဲမှာလုံလုံလျားလျားမှုတည်နေတယ်လို့မြင်ကြောင်းဩစတြေးလျအခြေဆိုင် Louis Institute ရဲ့အရှိတောင်အာရှအစီအစဉ်ညွှန်ကြားမှု Ben Bland ကဆိုပါတယ်
All we know for certain is that her fate lies entirely
ဒီကြားတဲ့ခုကတော့ဒေါ်အောင်ဆန်းစုကြည်ရဲ့ကံကြမ္မာဟာတပ်မတော်ရဲ့လက်ထဲမှာလုံးဝနှိပါးကြာရောက်နေတာဖြစ်ပါတယ်အခုဆိုရင်မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုမရှိသလိုဒေါ်အောင်ဆန်းစုကြည်အပေါ်စွဲချက်တွေပြစ်မှုတွေသူကြားခံရနိုင်တဲ့ပြစ်ဒဏ်တွေစရာတွေဟာဥပဒေမဲ့လောရက်တွေပဲဖြစ်ပါတယ်
အသက်86နှစ်အရွယ်ဒေါ်အောင်ဆန်းစုကြည်ကိုစူပူအောင်လှုံ့ဆော်မှု COVID-19 စီးမြင်းစီကံတွေကိုဖောက်ပြန်မှုစတာတွေနဲ့ဒီဇင်ဘာလ6ရက်တနင်္လာနေ့ကထောင်ဒဏ်၄နှစ်ပြစ်ဒဏ်ချမှတ်ခဲ့ပါတယ်။ဒါပေမဲ့နေရာအတိအကျမသိရတဲ့လက်ရှိထိန်းသိမ်းထားတဲ့နေရာမှာပဲဒေါ်အောင်ဆန်းစုကြည်ကို၄နှစ်ကနေ2နှစ်ပဲဆက်လက်ထိန်းသိမ်းထားမှာဖြစ်တယ်လို့ပြစ်ဒဏ်ကိုရှော့ပေါ့ပေးခဲ့ကြောင်းစစ်ကောင်စီဘက်ကထုတ်ပြန်ကြေညာခဲ့ပါတယ်။ဒါဟာဒေါ်ဆန်းစုကြည်ပေါ်ဆွဲထားတဲ့အမှုပေါင်းတရားစင်နီးပါးမှာပထမဆုံးစီရင်ချက်ချမှတ်ခဲ့တာဖြစ်ပြီးဒီပြစ်ဒဏ်တွေအလုံးပေါင်းမယ်ဆိုရင်ဒေါ်ဆန်းစုကြည်အနေနဲ့အမြင့်ဆုံးထောင်ဒဏ်နှစ်ပေါင်း100ကျော်လောက်ချခံရပွဲရှိနေတာပါဒေါ်ဆန်းစုကြည်ကတော့ဆွဲချက်အလုံးကိုညှင်းဆို့ထားပါတယ်ဒီလောက်ရက်တွေကိုကြည့်မယ်ဆိုရင်စစ်တပ်အနေနဲ့ဒေါ်ဆန်းစုကြည်ကိုနိုင်ငံရေးလောကတွေကဖယ်ရှားမယ်ဆိုရင်သူတို့မှာစွမ်းဆောင်နိုင်စွမ်းရှိနေတယ်လို့မြင်ကြောင်း Bland ကပြောပါတယ်
So if they want to remove
her ဒါကြောင့်စစ်တပ်အနေနဲ့နိုင်ငံရေးအခင်းအကျင်းကနေဒေါ်အောင်ဆန်းစုကြည်နဲ့သူ့ပါတီကိုအနာဂတ်ဒါမှမဟုတ်ဆယ်စုနှစ်တွေကြာတဲ့အထိဖယ်ရှားခြင်းနဲ့ဆိုရင်အခုချိန်မှာသူတို့အတွက်စွမ်းဆောင်နိုင်ခြင်းရှိနေတယ်လို့ကျွန်တော်မြင်ပါတယ်။လက်ရှိမှာလည်းနိုင်ငံရေးအခင်းအကျင်းကနေဒေါ်အောင်ဆန်းစုကြည်ကိုလုံးဝဖယ်ရှားဖို့သူတို့မှရည်ရွယ်ထားပုံရပါတယ်။
တနင်္လာနေ့ကဒေါ်ဆန်းစုကြည်အပေါ်စင်ချက်ချမှတ်မှုကိုတကဘာလုံးကဝိုင်းဝန်းရှုံချခဲ့ပါတယ်။ဒါပေမဲ့လို့မြန်မာရဲ့အိမ်နီးချင်းအာဆီယံဖွဲ့ဝင်နိုင်ငံတွေကြားမှာတုံ့ပြန်မှုတွေကတော့မတူညီကြပါဘူး။ဒါဟာထိမ့်သိမ်းခံထားရသူတွေလွှတ်ပေးရေးနဲ့ရန်လိုမှုတွေအဆုံးသတ်ရေးမြန်မာစစ်ဗိုလ်ချုပ်တွေကိုဖိအားပေးဖို့ရှေ့မှာကြုံတွေ့ရမယ့်စိန်ခေါ်မှုတွေကိုပြနေတာပါ။မြန်မာစစ်ကောင်စီကိုကင်တွယ်ဖို့ရေးအာဆီယံအဖွဲ့ဝင်တွေကြားဆက်ပြီးကွဲပြားနေမှာဖြစ်တယ်လို့အပြစ်ပေးအရေးယူဖို့အလားအလာမှာလဲအာဆီယံအဖွဲ့ဝင်နိုင်ငံအများစုကတတိထားနေကြတယ်လို့ Bland ကပြောပါတယ်။ဒါ့အပြင်ဆီယနာတိမ့်မှုကိစ္စကြောင့်စီးပွားရေးကျဆင်းမှုကံယောဂါထိန်းချုပ်ရေးစတဲ့အခြေအနေတွေမှာလဲထိခိုက်နှံ့မှုတွေရှိနေပြီးနောက်ဆုံးမှာတော့ပြည်တွင်းအင်အားစုတွေကသာမြန်မာနိုင်ငံရဲ့အနာဂတ်ကိုအဆုံးဖြတ်ပေးမှာဖြစ်တယ်လို့သူကဆိုပါတယ
် So there's so many factors
at play ဆီယနာကိုဖြည့်ရှင်းမှုကဏ္ဍများစွာရှိနေပါတယ်နောက်ဆုံးမှာတော့ပြင်ပဖိအားကလည်းအခန်းကဏ္ဍတစ်ခုအနေနဲ့ပါဝင်မယ်လို့ကျွန်တော်မြင်ပါတယ်ဒါပေမဲ့မြန်မာရဲ့အနာဂတ်ကိုအဆုံးဖြတ်ပေးမှာကပြည်တွင်းမှာရှိတဲ့အင်အားစုတွေပဲဖြစ်ပါတယ်အခုလက်ရှိအချိန်မှာတော့တကယ်ကိုကြောက်မက်ဖွယ်ရာကောင်းတဲ့နေရာဖြစ်နေပါတယ်
ဖေဖော်ဝါရီလ10ရက်နေ့မှာဒေါအောင်ဆန်းစုကြည်နဲ့သူ့ဆိုရစီကစစ်တပ်ကအာဏာသိမ်းယူပြီးကလေးကမြန်မာနိုင်ငံမှာအကြက်အတဲနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ရဲ့အဆိုအရလုံခြုံရေးတပ်ဖွဲ့တွေရဲ့အကြမ်းဖက်နှိမ်နင်းမှုကြောင့်လူပေါင်း1300ကျော်တေဆုံးခဲ့ပါတယ်။နိုင်ငံတော်ဝန်မှလည်းလက်နက်ကိုင်တော်လှန်ရေးတွေပေါ်ပေါက်လာခဲ့ပါတယ်ရှင
်။မိုင်းအင်ဂျင်နိုင်ရဲ့သတင်းကောက်နှုတ်ချက်ဖြစ်ပါတယ်။အခုတခါထိုင်းဘက်ကပေးပို့တဲ့သတင်းကိုပြောပြပါမယ်။ထိုင်းနိုင်ငံအယုဒ္ဓယာခရိုင်ထဲမှာတရားမဝင်မြန်မာရွှေပြောင်းအလို့သမားတွေကိုတင်ဆောင်လာတဲ့ကားမှောက်သွားတဲ့အတွက်မြန်မာနိုင်ငံသား3ဦးသေဆုံးပြီး15ဦးဒဏ်ရာရရှိခဲ့ပါတယ်။လူဝင်မှုကြီးကြပ်ရေးအရာရှိတွေကကားကိုစစ်ဆေးဖို့တားဆီးတာမောင်းပြေတဲ့အတွက်ကားမောက်ခဲ့ရတာလို့ထိုင်းရဲကဆိုပါတယ်။ဒီသတင်းအပြည့်အစုံကိုထိုင်းအခြေစိုက်သတင်းတောက်မအေးမာကအခုလိုပေးပို့ထားတာနားဆင်ပါခင်ဗျာ
။မြန်မာအလို့သမား18ဦးစီးနင်းလာတဲ့ဟိုက်လက်ကားဟာထိုင်းနိုင်ငံစင်ပူရီခရိုင်ကနေ အယုဒ္ဓယာခရိုင်ဘက်အတော်ဟာအယုဒ္ဓယာခရိုင်မဟာရမြို့နယ်ထဲမှာဒီဇင်ဘာလ၈ရက်နေ့ဗုဒ္ဓဘူးနေ့ကတိမ်မောက်ခဲ့ပါတယ်။ကားမမှုအတွင်းမြန်မာနိုင်ငံသား၃ဦးသေဆုံးခဲ့ပြီး၁၅ဦးဒဏ်ရာပြင်းထန်စွာရခဲ့တယ်ဆိုပြီးစင်ပူရီပြည်နယ်ရဲချုပ်ချိုင်ဝီချစ်ဆမ်ဆပ်ကထိုင်းဘာသာနဲ့အခုလိုအတည်ပြုပြောကြားသွားပါတယ်။အလို့သမား၃ဦးသေဆုံးပြီး15ဦးဒဏ်ရာရပါတယ်ကားသမားကတော့ထွက်ပြေးသွားပါပြီအခုထိခိုက်ဒေဆုံးခဲ့တဲ့မြန်မာနိုင်ငံသားတွေဟာနိုင်ငံထဲမှာတရားဝင်အထောက်အထားရှိသူတွေလားအထောက်အထားမဲ့တွေလားဆိုတာကိုဆက်လက်စစ်ဆေးနေပါတယ်ဆိုပြီးပြောသွားတာဖြစ်ပါတယ်အလို့သမားတွေကိုတင်လာတဲ့ကားကိုလူမှုကြီးကြပ်ရေးအရာရှိတွေကစစ်ဆေးဖို့တားဆီးတာကိုရပ်မပေးဘဲမောင်းပြေးကြရကနေအခုလိုမျိုးတိတ်မောက်ခဲ့တာလို့လည်းပြောပါတယ်ဒဏ်ရာရသူတွေကိုနှီးစက်ရဆေးရုံတွေမှာပို့ပြီးတော့ကုသမှုပေးနေတယ်လို့လည်းရဲချုပ်ချိုင်ဝီချစ်ဆမ်ဆက်ကပြောပါတယ်တရားရသူတွေကိုနီးစက်ရဆေးရုံ၃ခုလောက်မှာခွဲပြီးတော့ပို့ဆောင်ကုသမှုပေးနေပါတယ်သူတို့ဝင်လာတဲ့လမ်းကြောင်းနဲ့သူတို့အားလုံးမှာတက်တေကအထောက်အထားရှိမရှိဆိုတာလဲလိုက်လံစုံစမ်းနေပါတယ်ဆိုပြီးပြောသွားပါတယ်ဘန်ကောက်မြို့ကမြန်မာအလို့သမားတန်ရာရှိရုံထုတ်ပြန်ချက်မှာတော့ဒီဇင်ဘာလ၈ရက်နေ့မနေ့9နာရီလောက်မှာထိုင်းနိုင်ငံအယုဒ္ဓယာခရိုင်မဟာရမြို့နယ်အတွင်းမြန်မာအလို့သမား၁၈ဦးကိုတင်ဆောင်လာတဲ့မော်တော်ယာဉ်တိမ်မောက်ခဲ့ပြီးသုံးဦးသေဆုံးခဲ့ကြောင်းနဲ့သုံးဦးပြင်းထန်စွာဒဏ်ရာရခဲ့တယ်လို့လည်းဖော်ပြထားပါဗျ။ဒဏ်ရာပြင်းထန်သူတွေထဲက2ဦးကတော့အယိုးအစ်စ်ထိခိုက်မှုရှိပြီး2ဦးကတော့ဝမ်းပိုက်တွင်သွေးစီရမှုတွေဖြစ်နေတယ်လို့လည်းပြောထားပါဗျ။တခြားသူတွေကတော့ရဲစခန်းမှာရှိနေပြီးအခြေအနေကောင်းမွန်တယ်လို့လည်းပြောပါဗျ။သူတို့တွေဟာလွန်ခဲ့တဲ့နှစ်ပတ်ခန့်ကမှကရင်ပြည်နယ်မြဝတီကနေကားလမ်းရေလမ်းအပြင်တောင်တက်လမ်းလျှောက်လာကြပြီးထိုင်းနိုင်ငံတဲတရားမဝင်ဝင်လာကြသူတွေဖြစ်ကြောင်းနဲ့လူကုန်ကူးပွဲစားတွေနဲ့အတူတိုင်းနဲ့ပြည်နယ်စုံကနေရောက်လာကြသူတွေဖြစ်တယ်လို့ဆိုပါရယ်ဒေသုံသူတွေကတဦးကတော့အခုချိန်ထိမိသူမိဘဖြစ်တယ်ဆိုတာကိုစုံစမ်းလို့မရသေးဘူးဆိုပြီးမြန်မာအလို့သမားတန်အရာရှိရုံးကထုတ်ပြန်ထားပါရယ်တချို့သတင်းတွေမှာတော့ထွက်ပြေးသွားတဲ့ကားမောင်းသမားကိုဖမ်းမိသွားပြီဆိုပြီးမြန်မာလူသမားတန်ရာရှိရုံကတော့ဒီလူသမားတွေကိုနေရရင်ကိုပြန်ပို့နိုင်ရေးနဲ့တည်ဆုံတန်ရာရသူတွေအတွက်နစ်နာကြေးရအောင်လှုပ်ဆောင်သွားမယ်ဆိုပြီးသတင်းထုတ်ပြန်ထားပါတယ်။ထိုင်းမြန်မာနယ်စပ်ကန်ချနာဗူရီပြည်နယ်မှာလည်းဒီဇင်ဘာလ9ရက်နေ့ကမြန်မာလူသမား48ဦးကိုထိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေကဖမ်းဆီးရမိခဲ့တယ်ဆိုပြီးထိုင်းပြည်ရင်တပ်မတော်ကသတင်းထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့9ရက်အတွင်းပရာချုတ်ခီရီကန်ပြည်နယ်ထဲမှာလည်းမြန်မာနိုင်ငံသား400လောက်ဖမ်းမိခဲ့ပါတယ်။ပြီးခဲ့တဲ့17လအတွင်းထိုင်းနိုင်ငံတဲကိုတရားမဝင်ဝင်လာတဲ့အထောက်ထားမဲ့4000ကျော်လောက်ကိုထိုင်းဆိုရကဖမ်းမိခဲ့ပြီးအများစုကမြန်မာနိုင်ငံသားတွေဖြစ်ကြပါတယ်။ထိုင်းနိုင်ငံမှာတရားဝင်နေထိုင်ခွင့်အထောက်အထားလက်မှတ်တွေလုပ်ပေးတဲ့ကာလဖြစ်တဲ့အောက်တိုဘာလနဲ့နိုဝင်ဘာလတွေတုန်းကလည်းမြန်မာနိုင်ငံဘက်ကတရားမဝင်ဝင်လာသူယာနဲ့ချီကိုထိုင်းလုံခြုံရေးတွေကဖမ်းဆီးခဲ့ပါတယ်ရှင်။
မအေးမှာထိုင်းနယ်စပ်ကနေသတင်းပေးပို့ထားတာပါအခုတခါမှာတော့နိုင်ငံတကာသတင်းတပုတ်ကိုထုတ်လွှင့်ပေးပါမယ်2021ခုနှစ်အတွင်းအာကာသနဲ့ဆိုင်တဲ့ထူးခြားတဲ့သတင်းတစ်ခုကတော့တာမန်လူတွေအာကာသအထဲကိုခီးထွက်ကြတဲ့ဖြစ်ရပ်ပါအင်္ဂလိပ်လူမျိုးဘီလီယံနာတထေးကြီး Richard Branson နဲ့အွန်လိုင်းကနေပစ္စည်းရောင်းတဲ့ Amazon ကုမ္ပဏီတည်ထောင်သူဘီလီယံနာတထေးကြီး Jeff Bezos တို့ကသူတို့ပိုင်အာကာသယာဉ်တွေနဲ့ပထမဆုံးအာကာသတဲကိုခရီးထွက်လမ်းသစ်ဖောက်ပေးခဲ့ကြတာဖြစ်ပါတယ်။ AP သတင်းကိုအခြေခံပြီးနန်းလောင်ကတင်ပြပေးထားတာနားဆင်ကြပါခင်ဗျာ
။တဲထိတ်ရင်ဖို့စွန်စားရတာမျိုးတွေလှုပ်လေလှုပ်ထားရှိတဲ့ Virgin Airline တထဲ Richard Branson ကတော့သူကိုယ်ပိုင်အာကာသယာဉ်နဲ့အာကာသထဲကိုပထမဆုံးရောက်ခဲ့သူအဖြစ်စံချိန်တင်ခဲ့ပါတယ်။စွန်စားမှုပေါင်းစုံလှုပ်ခဲ့ပူတဲ့ Branson ကအာကာသထဲခီးသွားခဲ့တာဟာသူ့ဘဝတစ်လျှောက်လုံးလှုပ်ခဲ့သမျှစွန့်စားမှုအမျိုးမျိုးတွေကအကြီးကျယ်ဆုံးစွန့်စားမှုတစ်ခုလည်းဖြစ်ပါတယ်လို့ပြောပါတယ်။အာကာသရဲ့အမှုတန်း၅ဦးနဲ့အတူ Virgin Galactic အာကာသခီးသွားလုပ်ငန်းကုမ္ပဏီပိုင်ရင်းနဲ့ New Mexico တဲကန်နယာအထက်မြေပြင်ကနေ53မိုင်အမြင့်ထိရောက်အောင်ပြန်တက်သွားခဲ့တာဖြစ်ပါတယ်။ကမ္ဘာအစွမ်းငင်အားမရှိတဲ့နေရာမှာလေတဲ3-4မိနစ်လောက်လွင်မြောနေခဲ့ပြီးမှကမ္ဘာမြေဆီပြန်ပြီးတော့ဆင်းသက်ခဲ့တာဖြစ်ပါတယ်။အာကာသခီးကိုသူထက်ကအရင်ဦးအောင်ရောက်ရေးကမ္ဘာဘီလီယံနာတထေးကြီးတွေပြန်ဆိုင်နေကြတယ်လို့သုံးသပ်တာတွေလည်းရှိနေတဲ့အပေါ် Mr. Branson ကအခုလိုတုံ့ပြန်ထားပါတယ
် I don't know how I've said this so many times it really wasn't a race you know but we're just delighted that everything went so fantastic
အာကာသရတော်ဘူးဘီလီယံနာတထေးကြီး Jeff Bezos နဲ့အပြိုင်လုပ်နေကြတာဆိုပြီးပြောဆိုနေတာတွေမှတ်မှန်ပါဘူးဒါပြိုင်ပွဲမဟုတ်ဘူးဆိုတာကျွန်တော်အချင်းချင်းပြောခဲ့ပြီးပါပြီ။ခီးစဉ်တစ်ခုလုံးအစဉ်ပြေချောမွေသွားတာကိုပဲဝမ်းသာအားရဖြစ်ရပါတယ်။ Jeff Bezos ရဲ့ခီးစဉ်ရောသူနဲ့တူလိုက်ပါသွားမယ်လူအလုံးအဆအဆအရာရာအဆင်ပြေပါစေအကောင်းဆုံးဖြစ်ပါစေလို့ဆုတောင်းပေးပါတယ
် Richard Branson ခီးစဉ်အပြီးတပတ်အတွင်းမှာပဲ Amazon ကုမ္ပဏီထူထောင်သူ Jeff Bezos ကလည်း2023ခုနှစ်ဇူလိုင်လထဲမှာအာကာသထဲခီးထွက်ခဲ့ပါတယ် Jeff Bezos ရဲ့ညီဖြစ်သူ Mark အမျိုးသမီးဖြစ်နေတဲ့အတွက်ဆိုပြီးတော့အာကာသထဲတွားခွင့်မရခဲ့တဲ့ American အာကာသစူဇန်လေလာရေး Agency NASA ရဲ့အာကာသယင်မှုဟောင်းအသက်82နှစ်အရွယ် Wally Funk နဲ့လက်မှတ်ဝဲပြီးလိုက်ပါလာတဲ့အသက်18နှစ်အရွယ် Oliver Demeno လည်းဒီခီးစဉ်မှာလိုက်ပါသွားခဲ့ကြတာပါခီးစဉ်ခုံတနေရစာအတွက်လက်မှတ်ကိုလေလံတင်ရောင်းချခဲ့တာဖြစ်ပြီးဒေါ်လာ28တန်းနဲ့ရောင်းချခဲ့တာဖြစ်ပေမဲ့မူလလေလံဝယ်ယူသူမလိုက်နိုင်တော့လို့အသက်18နှစ်အရွယ် Oliver Demeno ကဒီခီးစဉ်မှာပါသွားတာပါသူ့ကိုတော့ဘယ်စင်းနဲ့လက်မှတ်ရောင်းခဲ့တဲ့ဆိုတာမထုတ်ပြန်ကြပါဘူးBlue Origin Company ပိုင်း New Shepard ဒုံးမြန်နဲ့အာကာသခီးထွက်ခဲ့တဲ့ Jeff Bezos ကအခုလိုပြောပါတယ
် On how it felt. Oh my god. My expectations were high and they were dramatic.
ဘလို့ခံစားရတယ်လဲဆိုရင်တော့ဒီခီးစဉ်အတွက်ကျွန်တော်အတော့ကိုမျှော်လင့်ထားတာပါ။အာကာသရဲ့ရောက်ခဲ့တဲ့ခံစားချက်ကလည်းမျှော်လင့်ထားတာထက်ပိုပါတယ
်။ Amazon လုပ်ငန်းကြီးကပိုင်းတဲ့ Blue Origin ဒုံးမြန်လုပ်ငန်းရဲ့အာကာသခီးသွားလုပ်ငန်းကြော်ညာတယ်မှာလဲတဟာတသက်မှာတခါရာကြုံရမဲ့ခီးစဉ်ဖြစ်ပြီးကမ္ဘာကောက်ကြောင်းနဲ့စက်ကြဝဠာကြီးရဲ့အမောင်တို့အမြင်ကွင်းကိုတွေ့ရမယ်လို့ဖော်ပြထားပါတယ်။အာကာသခီးစဉ်ကနေပြန်ရောက်လာတဲ့ Wally Funk ကလည်းသူ့ရဲ့အတွေ့အကြုံကိုအခုလိုရှင်းပြပါတယ
်။ I felt so charged. I was not nervous. I was just normal person going up into space and that's
ဒီခီးစဉ်အတွက်ကျွန်မအားရင်အပြင်းနဲ့စောင့်ဆိုင်းနေခဲ့တာဖြစ်ပါတယ်။စိတ်လုံရှားနေတာမျိုးလည်းမဟုတ်ပါဘူး။ပုံမှန်အတိုင်းပါပဲ။လူသားတယောက်အာကာသထဲသွားတယ်ဆိုတဲ့တာမန်အဖြစ်ပြက်မျိုးပေါ့ကျမအနေနဲ့ကလည်းအဲ့ဒီအတိုင်းပဲခံစားချင်တာဖြစ်ပါတယ
်လေလံစနစ်နဲ့လက်မှတ်ရောင်းရငွေကိုတော့လူငယ်တွေကြားမှာသိပ္ပံနဲ့နီးပညာတိုးတက်မြင့်တင်ပေးရေးပညာရေးဆိုင်ရာအကျိုးဆောင်တဲ့ Club for the Future ဆိုတဲ့ Blue Origin ရဲ့အဖွဲ့ကိုလူရမ်းဖို့ဖြစ်ပါတယ်ခရီးသည်6ဦးထိလိုက်ပါနိုင်တဲ့အာကာသယာဉ်ထဲကိုအလိုအလျောက်မောင်းနေနိုင်တဲ့ဆက်တွေတပ်ဆင်ထားတာပါခီးတယ်တွေအနေနဲ့လည်းအပြင်ကိုကြည့်ဖို့ကိုပိုင်ပရင်းပေါက်ကျဲကြီးတွေတစ်ခုစီနေရာရကြပါတယ် Star Trek သိပ္ပံဇာတ်လမ်းစီးရီးမှာ Captain James Kirk အဖြစ်တရုတ်ဆောင်ခဲ့တဲ့ကနေဒါနိုင်ငံကရုပ်ရှင်တရုတ်ဆောင် William Shatner ကလည်း Blue Origin ကုမ္ပဏီရဲ့ဒုတိယမြောက်ခီးစဉ်နဲ့အော်တိုဘာလထဲအာကာသထဲခီးထွက်ခွင့်ရခဲ့ပါတယ်အသက်60အရွယ်ရှိပြီဖြစ်တဲ့ William Shatner ဟာအာကာသထဲရောက်ခဲ့တဲ့အသက်အကြီးဆုံးလူတစ်ယောက်လည်းဖြစ်ပါတယ်သူကအခုလိုပြောပါတယ
် Maintain what I feel now I don't want to lose it
အာကာသရေကအတွေ့အကြုံခံစားချက်တွေလုံးဝပြောင်းမသွားစေချင်ပါဘူး။ဒီအတွေ့အကြုံကကျွန်တော်ဘဝတစ်ခုလုံးထက်ကြီးကျယ်ပါတယ်။ဘာပက်လက်ညောင်းနဲ့လူသားတယောက်ရောက်ခဲ့တယ်ဆိုတဲ့အဖြစ်မျိုးနဲ့ဘာမှမပတ်သက်ပါဘူး။ဒါလျှက်တစ်ဖက်အတွင်းဖြစ်ပျက်သွားတဲ့တည်မှုရှင်မှုနဲ့ဆိုင်တဲ့ကြီးကျယ်လာတဲ့အဖြစ်ပျက်တစ်ခုလည်းဖြစ်ပါတယ်
။ဗြိတိန်ကဂရေကျွတ်တထေးကြီး Richard Branson ရဲ့ Virgin Galactic ကုမ္ပဏီကလည်းခရီးသည်တွေလိုက်ပါနိုင်မဲ့အာကာသယာဉ်ကိုစံသပ်နေပါတယ်။ဒေါ်လာ2,000,000ကနေ2,000,000အထိကျတဲ့မဲ့ခီးစဉ်အတွက်လူပေါင်း600ကြိုတင်စီးရင်တွင်ထားပြပါပြီ။ဒါအပြင်အပြည့်ပြည့်ဆိုင်ရာအာကာသစခန်းစီကိုအာကာသယာဉ်မှုတွေနဲ့ပစ္စည်းကိရိယာတွေကိုအခကျင်းငွေယူပြီးတော့တဲယူပို့ဆောင်ပေးနေတဲ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အခြေဆိုင် SpaceX ကုမ္ပဏီထူထောင်သူ Elon Musk ကလည်းဒေါ်လာတန်းချီကုန်ကြမဲ့အနာဂတ်အာကာသခီးစဉ်တွေအတွက်ကြိုတင်ပြင်ဆင်နေပြီဖြစ်ပါတယ်။ကျွန်မနောင်လောပါ
VOA American တန်ရဲ့တောက်ကြနေမနေ့ကင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ် VOA American တန်ရဲ့မနေ့ပိုင်းအတန်လွင့်အစီအစဉ်တွေကိုလိုင်းတိုမီတာ32နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ် VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးနိုင်ပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမင်းမြန်ငန်းတို့ကိုကြည့်ရှုကြရပါပါ။လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ ကျိုးရဖိုင်မှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။ VOA American တန်ရဲ့တောက်ကြနေမနေ့ကင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။VOA American တန်ရဲ့မနက်ပိုင်းအတန်လွင့်အစီအစဉ်တွေကိုလိုင်းတိုမီတာ32 kHz 9335နဲ့49မီတာတို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ် VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင်အီးမေးလ်လိပ်စာက burmese@voanews.com ကိုစာရေးသားနိုင်ပါတယ်ကဲအခုတရင်ဒုတိယပိုင်းမှာတော့ဆက်လက်ကြည့်ရှုနားဆင်ရမှာကတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍဖီဘာဝိုင်းတော်သားတွေစူးစီးတင်ပြထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေဖြစ်ပါတယ်ပထမဆုံးတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုထုတ်လွှင့်ပေးပါမယ်ကြားပြည်နယ်လို့သတ်မှတ်ထားတဲ့ကင်းဒီဒေတာကစစ်အာဏာရှင်တိုက်ဖျက်ရေးအကြောင်းကိုဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူအခုလိုတင်ဆက်ထားပါတယ်နားဆင်ကြပါခင်ဗျာ
တရားပြည်နယ်လို့မြမအစိုးရတတ်မှတ်တဲ့ကယင်းပြည်နယ်မှာအင်အားအကြီးဆုံးအဖွဲ့အစည်းဟာကယင်းအမျိုးသားတိုးတက်ရေးပါတီ KNPP ဖြစ်ပါတယ်ပါတီရဲ့တပ်ဖွဲ့ဖြစ်တဲ့ကယင်းတပ်မတော်ဟာတတအနှစ်60ကျော်ရှိတဲ့ဝိုင်းရင်စစ်တပ်ဖြစ်ပါတယ်2010မှာဦးသိန်းစိန်အစိုးရနဲ့အပြည့်ရသဘောတူချက်လက်မှတ်ထိုးနိုင်တဲ့အတွက်စစ်ကောင်စီတက်လာခြင်းအထိကယင်းဒီဒေသဟာစစ်ပွဲနဲ့ကင်းဝေးခဲ့ပါတယ်ကယင်းဒီတပ်မတော်ဟာစစ်အာဏာသိမ်းချိန်မှာအင်အား2000ဝန်းကျင်သာရှိလိမ့်မယ်လို့ခန့်မှန်းကြပြီးမြဲအခုတော့အင်အား8000ဝန်းကျင်ရှိနေပြီလို့သိရပါတယ်စစ်ကောင်စီဖြုတ်ချရေးအတွက်ဒေသခံပြည်သူတွေဖွဲ့စည်းထားတဲ့ကယင်းဒီကာကွယ်ရေးတပ်မှာတိုင်းရင်းဆက်ရှိရင်လောင်အထိရှိလာနိုင်တယ်လို့ဆိုလိုက်လားရှိရနေတူကန္တာရဝတီတိုင်းတင်းစာဆောင်မှာဖော်ပြပါတယ်အာနာရှင်စန့်ကျင်ရေးစိတ်ဓာတ်ကြောင့်လက်နဲ့ခံကျင်တဲ့အရသားတွေများပြားလာပါတယ်စစ်တင်နှံပေးလို့စစ်တီတွေများပြားလာပြီးမြင်ကြီးကြပ်မဲ့စီဦးစီးနဲ့ဗျူဟာမိုးတွေလိုအပ်နေပါတယ်ဒါကြောင့်ကယင်းဒီတပ်မတော်ရဲ့စီဦးစီးချုပ်ဟာကယင်းဒီကာကွယ်ရေးတပ်ရဲ့စီဦးစီးချုပ်ဖြစ်လာရတယ်လို့ကန္တာရဝီတိုင်းကဆိုပါတယ်
ကရင်ပြည်နယ်မှာလက်နက်ကင်တပ်ဖွဲ့6ဖွဲ့လောက်ရှိပေမဲ့အင်အားတရာမပြည့်တဲ့အဖွဲ့3ဖွဲ့ဟာနဝတစစ်အစိုးရခေတ်မှာလက်နက်ချအညံ့ခံသွားပါတယ်ဒါကြောင့်အင်အားထောင်နဲ့ချီရှိတဲ့လက်နက်ကင်တပ်ဖွဲ့3ဖွဲ့သာကရင်ပြည်နယ်မှာကြံရှိနေတာပါကရင်အမျိုးသားတိုးတက်ရေးပါတီ KNPP ဟာအင်အားအကြီးဆုံးဖြစ်ပါတယ် KNPP ကခွဲထွက်သွားတဲ့ကလလတအဖွဲ့မှာအင်အား2000ဝန်းကျင်လောက်ရှိပြီး2009မှာဗမာတပ်မတော်ရဲ့လက်အောက်ခံနေကြားဆောင်တပ်ဖြစ်လာပါတယ်။ကာလာလာတဟာကရင်နီလူမျိုးပေါင်းစုံပြည်သူ့လူမျိုးရေးတပ်ဦးဖြစ်ပါတယ်။ကရင်နီပြည်နယ်မှာကယား၊ကယန်း၊ကယော၊ရင်းဘော၊ရင်းတလဲ၊ဂေးခို၊ဂေးပါစသဖြင့်တိုင်းသားမျိုးနွယ်တွေရှိတာကိုဖော်ပြတာဖြစ်ပုံရပါတယ်။စစ်တီအင်အား1500ဝန်းကျင်ရှိတဲ့ကယန်းပြည်သက်ပါတီကတော့တတိယအင်အားအကြီးဆုံးတပ်ဖွဲ့ဖြစ်ပါတယ
်။ကင်းဒီပြည်နယ်ကနေကြားဆောင်တပ်နဲ့ပြည်သူစစ်ဟာစစ်ကောင်စီကိုစန့်ကျင်တဲ့ KNPP နဲ့ KNDF ကင်းဒီကာကွယ်ရေးတပ်ကိုတိုက်ခိုက်တာမျိုးမဟုတ်သေးကြောင်းသိရပါတယ်။ပြည်သူတွေစစ်ရှောင်နိုင်အောင်ကလလတနဲ့ကရန်ပြည်သက်ပါတီကပန်ကြားတဲ့အတွက်ခေတ္တအပြည့်ရထားပြီးပဲစစ်ကောင်စီတပ်နဲ့ဆက်ဆက်ဆွေးနွေးပြီးအပြည့်ရထားတာမဟုတ်တဲ့အတွက်အနည်းနဲ့အများတိုက်ပွဲပြန်ဖြစ်နိုင်တယ်လို့ KNDF ဥဆောင်ကော်မတီဝင်တဦးကကန္တာရဝတီတိုင်းကိုရှင်းပြပါတယ် KNDF ကရင်နီကာကွယ်ရေးတပ်ဟာလူလူတပ်ဖွဲ့ဖြစ်လို့အခြားလက်နက်ကင်တွေနဲ့နားလည်မှုယူထားတဲ့အခြေအနေဖြစ်ပြီးစစ်ကောင်စီကိုပူးပေါင်းတိုက်ခိုက်နိုင်တဲ့အဆင့်မရှိသေးဘူးလို့ဆိုပါတယ
်ဒေသခံလက်နက်ကင်အဖွဲ့အစည်းတွေအလုံးတညီညွတ်တဲ့ပူးပေါင်းဆောင်ရွက်နိုင်မယ်ဆိုရင်စစ်ကောင်စီကိုတိုက်တဲ့နေရာမှာထိခိုက်မှုအ ਨੇ ဆုံးနဲ့အောင်မြင်မှုအများဆုံးဖြစ်လာလိမ့်မယ်လို့ KNDF လူထုတပ်ဖွဲ့ကယုံကြည်ပါတယ် ဒီလိုမဖြစ်ခဲ့ရင်လဲ KNDF လူလူတပ်ဖွဲ့ဟာတန်တိဒံခြားရတဲ့အတိုင်းဆက်လက်တိုက်ခိုက်နေမှာဖြစ်တယ်လို့ဆိုပါတယ်အချားလက်နဲ့ကင်တပ်ဖွဲ့တွေနဲ့ပူးပေါင်းဖို့မဖြစ်နိုင်ရင်တော့နားလည်မှုတွေရယူထားပြီးကြားနေနိုင်လိမ့်မယ်လို့လူလူတပ်ဖွဲ့ကညွှန်လင့်ထားပါတယ်အခုဆိုရင်လွိုက်ကော်မြို့တော်အပါဝင်မြို့အတော်များများမှာတိုက်ပွဲတွေဖြစ်တဲ့အတွက်စစ်ရှောင်သူဥယေတိုးပွားနေပါတယ်ဒီမော့ဆိုနတ်မဲခုံနဲ့မိုးပြဲမှာမျိုးပြက်တယ်လို့ဖြစ်သွားလို့မျိုးကိုစွန့်ခွာတဲ့စစ်ရှောင်သူဦးရေစုစုပေါင်းဟာတသိန်းလောက်ရှိနိုင်တယ်လို့ KNDF လူလူတပ်ဖွဲ့ကခန့်မှန်းထားပါတယ
်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီးတွေကကွဲထွက်ပြီးတီးရက်တပ်ဖွဲ့တီထောင်ထားတဲ့အုပ်စုလေးတွေကိုတပ်မတော်ကစီယုံသိမ်းတွင်ပြီးနေကြားဆောင်တပ်နဲ့ပြည်သူစစ်တပ်ဖွဲ့စည်းတီထောင်ပါလေ။နေကြားဆောင်တပ်ကိုတပ်မတော်ကရိတ်ခါထောက်ပံ့ပြီးပြည်သူစစ်ကိုယ်တော်စီးပွားရှာခွင့်ပေးပါတယ်။ဒီတပ်ဖွဲ့တွေဟာမိမိတို့ဘဝရည်ရွယ်အတွက်တပ်မတော်နဲ့ဆက်ဆံကြတာမူယုံကြည်ချက်မရှိတာများပါလေ။တိုင်းနာအချင်းချင်းတပ်ဖြတ်ကိုအောင်တပ်မတော်ကစီစဉ်ထားတဲ့လက်ကွက်တွေဖြစ်ပါတယ်။ကရင်ပြည်နယ်မှာဒီလိုတိုက်ပွဲမျိုးတွေအများဆုံးဖြစ်ပွားပါလေ။စစ်အာဏာရှင်တပ်ဖြတ်ရေးမှာအခုဆင်နွှဲနေတဲ့လူလူတော်လှန်ရေးဟာအကောင်းဆုံးအခွင့်အလမ်းဖြစ်တယ်လို့ကရင်ဒီအမျိုးသားတိုးတက်ရေးပါတီဥက္ကဋ္ဌအေဘယ်ထရီကဆိုပါရဲ။ဒါကြောင့်ပြည်သူ့ကာကွယ်ရေးတပ်တွေနဲ့လက်တွဲပြီးကရင်နီတပ်မတော်ကတိုက်ပွဲဝင်နေတာလို့ဆိုပါရဲ။ဒီတစ်ခါမှပြုတ်အောင်မတိုက်နိုင်ရင်နောက်ထပ်မတိုက်နိုင်တော့ဘူးလို့ကန္ဒါရဝရီတိုင်းစာဆောင်နဲ့တွေ့ဆုံစဉ်အော်တိုဘာလ9ရက်နေ့ကပြောသွားပါတယ်။ဒါကြောင့်စုစုစည်းစည်းတိုက်ပွဲဝင်ကြရင်စစ်အာဏာရှင်ကြာဆုံးချိန်ကိုရောက်လိမ့်မယ်လို့ KNPP ဥက္ကဋ္ဌအေဘယ်ထရီကယုံကြည်ပါတယ်ခင်ဗျာ။
အောင်ကင်းတင်ဆက်သွားတာပါအခုဆက်ပြီးတော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုတင်ပြပေးပါမယ်ကိုဗစ် -19 မျိုးကွဲသစ် Omicron ကိုတောင်အာဖရိကမှာစတင်တွေ့ရှိခဲ့ရတာကနေအခုတော့နိုင်ငံပေါင်း90ကျော်အထိဆက်တွေ့လာပြီးအဲ့ဒီအထက်မှာမြန်မာအိမ်နီးချင်းနိုင်ငံတချို့လည်းပါဝင်ပါတယ်အဲ့ဒီအတွက်မြန်မာနိုင်ငံမှာကာကွယ်ရေးအတွက်ဘယ်လိုပြင်ဆင်ထားသလဲဒီအကြောင်းကျန်းမာရေးဝန်ကြီးဌာနပြောခွင့်ရတဲ့ကူးစက်ရောဂါဗေဒကျွမ်းကျင်သူဒေါက်တာတန်းနိုင်စိုးကိုကိုဝင်းမင်းကမေးမြန်းထားတာနားဆင်ကြပါခင်ဗျာ
โอเคဒေါက်တာတန်းနိုင်စိုးခင်ဗျာကျွန်တော်တို့ဒီ COVID-19 မျိုးကွဲသစ်အာဖရိကမှာပေါ်လာတာကကျွန်တော်တို့ဒီအိမ်နီးချင်းနိုင်ငံတွေမှာပါဒီစတွေ့လာပြီးတော့ဗောနော်ကဘာမှာလဲပိုပြန့်နှံ့စိုးရိမ်မှုတွေများလာတဲ့နေထာမှာမြန်မာပြည်သူတွေတဲ့အထက်ကပါမှာရင်းနဲ့ဆက
်အဓိကတော့ကျွန်တော်ဒီကာကွယ်ရေးနည်းလမ်းတွေလိုက်နာဖို့လည်းလိုတယ်ပေါ့နော်အဲ့တော့ဒီ virus နဲ့ပတ်သက်ရင်တဦးတယောက်ချင်းတော့လာရှိရပေါ့နော်ပြီးရခါကျတော့ကျွန်တော်တို့ဒီ whole of society တို့ခေါ်တာပေါ့တော်လူမှုအတိုင်းအဝန်းတစ်ခုလုံးအနေနဲ့လောက်ရတာရှိတယ်နောက်ပြီးရခါကျရင်ဒီနိုင်ငံပေါ့နော်ဒီအာဏာပိုင်ဖွဲ့စည်းတာဝန်ရှိတဲ့လူတွေလည်းပေါ့နော်ပူပေါင်းဆောင်ရွက်ရတာရှိတယ်ဒါတော့ whole government approach ပေါ့ဒါတွေအကုန်လုံးကတော့ကျွန်တော်တို့ကအဓိကတော့ဒီတဦးတယောက်ချင်းစီကစတင်ပြီးတော့ဒီပူပေါင်းဆောင်ရွက်ပြီးတော့အဆင့်ဆင့်ပေါ့နော် COVID-19 နဲ့ပတ်သက်တဲ့ဒီအခြေခံကာကွယ်ရေးနည်းလမ်းတွေဖြစ်တဲ့ mass testing နဲ့ဆေးခြင်းကြောင်းတွေကကောက်ကွာနေရင်လူစုလူဝေးရှောင်ခြင်းလေဝင်လေထွက်ကောင်းတဲ့နေရာမှာနေထိုင်ခြင်းပေါ့နော်အဲဒီဟာတွေအရေးကြီးတယ်နောက်ပြီးခါကျတော့ဒီတန်တရားလက္ခဏာရှိလာရင်လည်းဒီဇာတ်အကျမ်းအရေးဌာနကသတင်းပေးပို့တာပေါ့နော်ဒီခါကျဒီကာကွယ်ဆေးထိုးနှံမှုကတော့ဒါမရှိမဖြစ်အရေးကြီးပေါ့ဒါဒီအားလုံးကိုကျွန်တော်တို့ကအခြေခံပေါ့နော်တူတူတယောက်ချင်းစီကစပြီးတဲ့ခါကျတော့အားလုံးကဒါပူပေါင်းပုံစံဆောင်ရွက်ဖို့လိုတာပေါ့နော်
ဟုတ်ကဲ့ဆရာကြီးဒီနေရာမှာတူးချင်းကာကွယ်တာကအပြင်ပေါ့နော်အားလုံးပူပေါင်းဆောင်ရွက်ဖို့လဲဆရာတို့ဒီစက်မိုင်ဝန်ကြီးဌာနဘက်ကလှုပ်ဆောင်နေတာတွေရော
အဓိကတော့ကျွန်တော်က awareness raising ကိုလုပ်ရတာပေါ့နော်ဒီခုနကြော်ရဲ့ပြည်သူ့ရေးသားမှာဒီကိစ္စနဲ့ပတ်သက်ပြီးသတိထားမိဖို့ပေါ့နော်အဓိကတော့ကာကွယ်ဆေးထိုးနှံမှုပေါ့နော်ဒါကိုကျွန်တော်ကဦးဆောင်ပေးရတယ်ပြီးတော့ခါကျတပူးချင်းကာကွယ်ရေးနည်းလမ်းတွေကိုလိုက်နာဖို့ရဲ့ပြီးတော့ဒီတက်မှတ်ထားတဲ့ဒီ data အလိုက်ပေါ့နော် COVID-19ဒီကနေ့ကိုလိုက်နာဖို့ဒါတွေကိုကျွန်တော်တို့ကတောင်းပေးပြီးရခါလဲတော့ဒါကိုဒီ risk communication ခေါ်တာပေါ့အတိပေးခြင်းတတိပေးခြင်းပေါ့နော်ဒီလုပ်ငန်းစဉ်တွေကျွန်တော်ဆောင်ရွက်ရတာပေါ့အဲအဓိကတော့ကျွန်တော်တို့တိမယ်လိုက်နာမယ်ဆိုရင်ဒီအဓိကတော့ဒီ၃ချက်ပေါ့ဗျာတိကတော့ကျွန်တော်တို့ကခုနကာကွယ်ဆေးကိုမဖြစ်မနေထိုးနှံမှုနော်ရရှိတာတဲ့ကာကွယ်ဆေးကိုမဖြစ်မနေအချိန်ကြီးထိုးနှံမှုဒါတော့နံပါတ်1အရေးကြီးတယ်နံပါတ်2ကလည်းဆေးထိုးနှံပြီးနောက်မှခုနCOVID-19 နဲ့ပတ်သက်တဲ့အခြေခံကာကွယ်ရေးနည်းလမ်းတူးချင်းလိုက်နာမယ်စီကံနေလိုက်နာဖို့လိုတယ်။ data အလိုက်လည်းလိုက်နာမယ်စီကံနေလိုက်နာဖို့လိုတယ်။နံပါတ်3ကတော့ဒီကျွန်တော်တို့ဒီကျန်းမာရေး မိဌာနနေပြီးတော့ဆောင်ရွက်နေတယ်ပေါ့နော်ယောဂပါဝင်ထင်ကျုပ်ရဲ့လုပ်ငန်းတွေမှာအလုံးအပေါ့နော်ပူပေါင်းပြီးတော့ပံ့ပိုးပေးဖို့လည်းလိုတယ်ပူပေါင်းပါဝင်ဆောင်ရွက်ပေးဖို့လည်းလိုတယ်ဒါဆက်တွေ့ပြောဆိုပါ
ဟုတ်ကဲ့ဆရာနောက်ထပ်ရောဒီတာဝန်ရှိသူတွေဘက်ကအရင်တွေ့ကြုံနေပုံမူတည်ပြီးတော့ပြင်ဆင်ထားတာရှိသေးလားဆရာ
ဒီပထမလိုင်းဒုတိယလိုင်းတတိယလိုင်းပေါ့နော်ကျွန်တော်တို့ကြုံပြခဲ့တာရှိတယ်ပထမလိုင်းဆိုရင်လည်းဒီကြောင်ခီးရနေကျွန်တော်တို့စတင်လာခဲ့တယ်ဒါပေမဲ့တိတ်မများလိုက်ဘူးပေါ့ဒုတိယလိုင်းမှာတော့ကျွန်တော်တို့ကနေသက် data ဝင်လာပြီပေါ့နော်အင်ဂျင်နိုင်ငံငါပဲပေါ့ပြီးရခါကျတော့တတိယလိုင်းဆိုရင်လည်းဒီလိုပဲနေသက် data ပေါ့နော်ဒီနေရာတွေကအဓိကဝင်လာပေါ့အဲ့တော့ဒုတိယလိုင်းဆိုတဲ့ဒါကျွန်တော်တို့ပြင်းပြင်းထန်ထန်လေးဖြစ်လိုက်တယ်တတိယလိုင်းကတော့တော်တော်ကြီးကိုပြင်းပြင်းထန်ထန်ဖြစ်တယ်လို့ပြောပါတော့အဓိကတော့ဒီနိုင်ငံတကာဝင်ပောက်တွေနဲ့နေသက် data တွေပေါ့နော်စစ်ဆေးတဲ့ကိစ္စတွေပေါ့နော်လုံလောက်တဲ့ quarantine period တစ်ခုပြီးတော့မှပြည်တွင်းဝင်ဝင်ပြည်တဲ့ကိစ္စအများကြီးဆောင်ရွက်လေးရှိပါနောက်ပြီးတော့ဒီဆေးရုံဆေးခန်းနေ quarantine center တွေပြင်ဆင်တဲ့အပိုင်းတွေအောက်ဆီဂျင်နဲ့ပတ်သက်တဲ့အပိုင်းတွေပစ္စည်းပစ္စည်းတွေပြင်ဆင်တဲ့အပိုင်းတွေဒီ HR တွေပြင်ဆင်တဲ့အပိုင်းတွေ
လူအင်အားပါဆရာနော
်ဟုတ်ကဲ့ပါလူများ
ဆေးဝန်ထမ်းအင်အား
ဟုတ်တယ်ဆေးဝန်ထမ်းဆိုရင်ဒါ training ပေါ့ကျွန်တော်လိုအပ်တဲ့နေရာကိုလိုအပ်တဲ့အင်အားပို့ဆောင်နိုင်မှုဒါတွေလည်းအများကြီးဆောင်ရွက်လေးရှိပါ
ဟုတ်ကဲ့အဲ့ဒီတော့အခုဒီလက်တလောအထိပြင်ဆင်ထားတဲ့အနေအထားအပေါ်မှာရောဆရာအနေနဲ့ဘယ်လောက်အားရမိလဲဆရာ
ဟိုလက်တလောအနေအထားလည်းဒီအားပြေပြောပေါ့နော်ကိုကကြာနေတဲ့အနေအထားရှိပေါ့ဒါပေမဲ့နောက်ထပ်ထပ်ပြီးပြင်မလာဘူးတော့လိုလာပေါ့နော်အဲတော့လက်တလောအနေအထားကတော့တကယ်လည်းဟိုတွေ့လာတဲ့အနေအထားတော့မရှိသေးဘူးပေါ့နော်အဲတော့လက်တလောအနေအထားပြင်ဆင်မှုတွေကတော့အချိန်လေးကောင်းနေတဲ့သဘောမှရှိပါတယ်ဟိုလုံလောက်လားလို့ဘာလို့ဒါတွေကတော့ကျွန်တော်တို့ကတော့ပြောလို့တော့မရသေးဘူးပေါ့နော်ဒါပေမဲ့လက်တလောအနေအထားကတော့ရှိရရှိခဲ့တဲ့အတွေ့အကြုံတွေပေါ့မူတည်ပြီးတော့ပေါ့နော်ကျွန်တော်ဒီတတိယနိုင်ငံမှာဆိုရင်လည်းအဲ့ဒီပေါ့ဟိုပြင်ဆင်ခဲ့တဲ့ဟာတွေကအခုဒီအချိန်မှလာပြီးတော့ကျိုးရှိတာပေါ့နော်ခုကဒုတိယနိုင်ငံတော့ကဲကျွန်တော်တို့ဒီ medical equipment တွေဒါတွေဆိုတော့တော်တော်များများရောက်လာပြီပေါ့နော်ပြီးရခါဒီခုနစမလိုင်းတော့ကျွန်တော်တို့ဂျုံခဲ့ရတဲ့ခဲခဲဖြစ်တဲ့ဒီ PPE တို့ mask တို့ဒီကိစ္စတွေဆိုတာတော်တော်ကြီးတော့ဒါဟိုပြောပြအောင်မလို့တော့ပေါ့နော်ခုနဒုတိယနိုင်ငံမှာလည်းခုနဒီ ventilator ပါဝင်ပေါ့နော်ပြီးရဒီဒီတွေ့တဲ့ဆေးဝါးဆေးပစ္စည်းဒါတွေဆိုတဲ့ဒါတော်တော်ကြီးကိုကျွန်တော်တတိယလိုင်းအထိတောင်မှပြင်ဆင်နိုင်ခဲ့တဲ့အနေအထားရှိတယ်တတိယလိုင်းမှာဆိုရင်ဒီအောက်ဆီဂျင်တို့ဘာလို့ပေါ့နော်ဒီအရာတွေကဒါတော်တော်ကြီးကိုပေါ့နော်နေရာဒေတာအနှံ့မှာပေါ့နော်ဝေးလံကြက်ကြဲတဲ့ဒေတာတွေအထိဒါပြင်ဆင်ထားနိုင်တဲ့တဘောတော့ရှိတယ်ပေါ့နော်ဒါတော့ဘယ်အရာမှတော့ perfect လို့တော့ပြောလို့မရဘူးပေါ့ဒါပေမဲ့တော်တော်ကြီးတော့ဒါကျူပန်းပြီးတော့ပေါ့နော်အတုံခွန်ဆိုင်ဆောင်ရွက်နေတဲ့တဘောရှိပါတယ
်ဟုတ်ကဲ့ဆရာနောက်တစ်ခုကဒီပိုးရဲ့နောက်ဆုံးတွေ့ရှိကြတဲ့အခြေအနေကိုရောဘယ်လောက်အထိဆရာဆိုရင်မိလဲ
အော်ဒါကတော့ဘာတော့မှမဟုတ်နော်နိုင်ငံပေါင်း38နိုင်ငံတိတော့ရောက်ပြီအဲ့လိုမျိုးတွေ့လာရဲဆိုတော့ဒါကတော့သူကတော့ဒီပိုးရဲ့သဘောကတော့သူကတော့ဘောနော်မျူတေးရှင်းနဲ့ဖြစ်တဲ့အခါကျတော့ခက်မြန်မြန်လေးတော့ပြန့်တဲ့သဘောရှိအောင်ဒါလည်းကျွန်တော်တို့ချုပ်တင်တက်ဆတာတဲ့ချက်အဲထဲမှာတစ်ခုပါတယ်ဘောနော်ဒါပေမဲ့ဟိုကောင်းတဲ့အချက်လေးရတယ်ဒီကနေ့ပတ်သက်ပြီးတော့တည်ဆုံတဲ့လူလားမတွေ့ရသေးဘူးဘောနော်ခုနသေးထိုးထားတဲ့လူတွေလည်းဖြစ်မယ်လူငယ်လူရွယ်တွေလည်းဖြစ်မယ်ဆိုတော့လေဒါလည်းကျွန်တော်တို့ကဟိုကျွန်တော် surveillance bias ခေါ်တာပေါ့ဆက်ဆက်တွေ့တွေ့ချင်းမှာ review မျိုးပြောင်းတာတွေကနည်းနည်းပြန်စားတတ်တာပေါ့နော်ဒါလေးရတော့ရှိတယ်ဒါပေမဲ့ဘာပြောဘာကျမကြီးအဖွဲ့ကိုယ်တိုင်ကဟိုဒါပေါ့နော်သူဆက်လက်စောင့်ကြည့်နေတယ်ဘာလို့ကျွန်တော် data အစတုန်းကလည်းအိတ်မပြင်းထန်လို့ပေါ့နော်သူဟိုကျန်းကျင်တဲ့သူ့လူတွေအောင်မှဟိုမှတ်ချက်တွေပေးတာပေါ့နော်ဒီပိုးကပျော့သွားပြီပါညာပေါ့နော်တကယ်တမ်းကျတော့ဒီ community transmission တကယ်တမ်းဖြစ်လာတဲ့အခါcommunity ရဲ့မှာဒီ viral လို့တက်လာတဲ့ဟာပသက်ရွယ်ကြီးရင်းတဲ့လူတွေကာဝယ်ဆေးမထိုးနှံထားတဲ့ရောဂါခံရှိရတဲ့လူတွေပေါ့နော်အာဒီလူတွေရဲ့ကိုခုနတကယ်တမ်း virus ဝင်လာတဲ့အခါကျတော့ခုနပါပေါ့နော်ကျွန်တော်တို့ဒီပြင်းပြင်းထန်ထန်ဖြစ်ပေါ်တဲ့အနေအထားတွေပေါ့နော်ခုနကျန်းမာရေးဆိုင်ရာဝင်ပြီးတိုင်းပိုင်းဒါတွေကြုံလာရတာပေါ့နော်အဲတော့အရင်ကြီးတော့လည်းတိတ် short တက်လို့မရဘူးဒါကြောင့်မလို့တတိထားမယ်ပေါ့နော်ကာဝယ်ကြီးရင်းလိုက်တာပဲခုနပြောတဲ့ဒီကျွန်တော်နေသက်ဒေတာတွေဝင်ပေါက်ပြီးဟုတ်ကဲ့ကြည့်ရှုရလုပ်ငန်းတွေကတော့ဒါတော့ကျွန်တော်တို့အရင်ကလည်းအတွေ့အကြုံရှိကြတော့လေအခုချိန်မှာတော့ဒါလေးနဲ့ထားပြီးဆောင်ရွက်လေးရှိတယ်။အဲ့ဒီ data ထွက်လာတဲ့ဒီတကွဲနမူနာတွေကိုလည်းဒါ genomic surveillance ခေါ်တာပေါ့နော် genomic sequencing ဒါတွေလည်းကျွန်တော်တို့ကဆောင်ရွက်လေးရှိပါတယ
်။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
။ကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်။ဒီအိုအမေရိကန်တန်ရဲ့တောက်ချာနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတခါနားဆင်ရမှာကတော့ Fever Wine တော်သားတွေစူးစီးတင်ဆက်ထားတဲ့တိုင်းရင်သတင်းလွှာကိုနားဆင်ကြည့်ရှုကြရမှာဖြစ်ပါတယ်ခင်ဗျာ။
တ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတွင်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောကမှာနားဆင်ရမှာတွေကတော့ဝန်ကြီးနယ်ရေးမြို့နယ်မြောက်ပိုင်းဘေးလမိုင်းကျေးရွာအနီးမှာမြန်မာစစ်တပ်နဲ့ KNU ကရင်အမျိုးသားအစည်းအရုံးတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်ချင်းပြည်နယ်မင်းတပ်မြို့မှာတာမီ2ဦးမြေမြုပ်မိုင်းနေမီလို့တေဆုံးဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ထောက်ပံ့မှုနဲ့ KNU နေမီတချို့မှာပောက်ခွဲရေးတင်တန်းပေးနေတယ်လို့စစ်ကောင်စီကနေပြောဆိုချက်အပေါ် KNU ဘက်ကဘယ်လိုမျိုးတုံ့ပြန်ပြောဆိုလိုက်ပါသလဲစတဲ့အကြောင်းအရာတွေကိုကြားကြရမှာပါရှင
်ကျမကနန်းဟောင်းပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါမွန်ပြည်နယ်တံဖြူစရက်ရေအဝေးပြေးကာလမကြီးအရှိဖက်ချမ်းမှရှိတဲ့ရေမြွနယ်မြောက်ပိုင်းဘေးလမိုင်းကျေးရွာအနီးအနားတဝိုက်မှာမြန်မာစစ်တပ်ကနေထိုးစစ်ဆင်လာတဲ့အတွက်ဒီဇင်ဘာလ6ရက်နေ့မှာဒေသခံ KNU ၊ကရင်အမျိုးသားစီယုံတပ်ဖွဲ့နဲ့တိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့ပါတယ်။အဲ့ဒီဒေသမှာလှုပ်ရှားနေတဲ့ KNLA တပ်ရင်း16တက်ခွဲလေးနဲ့မုတ်ကနေအခြေဆိုင်ခလာရတစ်တုံညာ6တက်ရင်တို့ဘေးလမိုင်းကျေးရွာမှာထိတ်တိုက်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့ပြီးမြန်မာစစ်တပ်ဘက်က3ဦးသေဆုံးခဲ့တယ်လို့ KNU ဒူးပလယာခရိုင်တရင်မှာဖော်ပြထားပါတယ်။အဲ့ဒီတိုက်ပွဲဖြစ်ပွားတဲ့နေရာဟာနိုဝင်ဘာလ24ရက်နေ့ကမော်လမြိုင်မြို့ကနေဗန်ငွေထုတ်ယူပြီးရဲလုံခြုံရေးအဆောက်အအုံနဲ့ရဲမျိုးကိုငွေတဲဆောင်လာတဲ့မြန်မာစီးပွားရေးဘဏ်ကနစီးချုံခိုတိုက်ခိုက်ခံရတဲ့နေရာအနီးတစ်ဝိုက်ဖြစ်တယ်လို့သိရပါတယ်
ချင်းပြည်နယ်မင်းတပ်မြို့မှာတောင်ယာကနေပြန်လာတဲ့တားမီးနှစ်ဦးနေအိမ်ရှိမှာမြေမြုပ်မိုင်းနင်းမီလို့မိခင်ဖြစ်သူပွဲချင်းပြည်တေဆုံးပြီးနှစ်နှစ်အရွယ်ရှိတဲ့တမီးဖြစ်သူကလည်းခြေထောက်ပြတ်သွားပါတယ်မင်းတပ်မြို့ဆံပြရက်ကွက်မှာနေထိုင်တဲ့အသက်49နှစ်အရွယ်ရှိတဲ့တော်ဟုံးဝန်တို့တားမီးဟာဒီဇင်ဘာ5ရက်နေ့ညနေကတောင်ယာကနေပြန်လာတဲ့အချိန်မှာနေအိမ်ရှိမှာစစ်ကောင်စီတပ်ဖွဲ့ထောင်ထားတဲ့မြေမြုပ်မိုင်းကိုတမီးဖြစ်သူကနင်းမီလို့ပောက်ကွဲမှုဖြစ်ပွားခဲ့တာလို့မင်းတပ်ဒေသခံတို့ကပြောပါတယ်မင်းမြုံမိုင်းပောက်ကွဲမှုကြောင့်တမီးဖြစ်သူဟာညာဘက်ခြေထောက်ပြတ်သွားခဲ့ပြီးလက်နဲ့ဦးခေါင်းမှလည်းတန်ရာပြင်းထန်ရခဲ့တာကြောင့်ပခုတ်ကူဆေးရုံကိုပို့ဆောင်ကူတာပေးနေတယ်လို့သိရပါတယ်။မင်းတမျိုးနယ်မှာစစ်ကောင်စီတပ်ဖွဲ့ထောင်ထားတဲ့မင်းမြုံမိုင်းတွေနင်းပြီလို့ပောက်ကွဲမှုဖြစ်စဉ်ဟာနိုဝင်ဘာလနဲ့ဒီဇင်ဘာလစအထိ9ကြိမ်ရှိခဲ့ပြီးနှစ်ဦးသေဆုံးမှုရှိခဲ့တယ်လို့ CDF မင်းတပ်ဖွဲ့ကပြောဆိုထားပါတယ်။
ချမ်းပြည်မြောက်ပိုင်းတိန်နေမြို့ပန်လော့တိုးကိတ်မှာမိုင်းပေါက်ကွဲမှုပြစ်ခတ်မှုဖြစ်ပွားခဲ့ပြီးတာမန်အယက်သားကားဓမာတွေထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီဇင်ဘာလ9ရက်ည9နာရီအချိန်ခန့်ကပန်လော့တိုးကိတ်မှာမိုင်းပေါက်ကွဲမှုဖြစ်ပွားခဲ့တာပါ။ပေါက်ကွဲမှုကြောင့်မိုင်းဆနဲ့ကားမှန်ဆတွေကကားဓမာနှစ်ဦးနဲ့တိုးကိတ်ဝန်ထမ်းတဦးကိုထိမှန်လို့တိန်နီဆေးရုံကိုပို့ဆောင်ဆေးကုသခဲ့ပါတယ်။ပေါက်ကွဲမှုဖြစ်ပွားပြီးတဲ့နောက်တစ်ဖက်တည်းပြစ်ခတ်မှုနိုင်ရွက်ခန့်အကြာရှိခဲ့တယ်လို့သတင်းခန်တွေကပြောပါတယ်။စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအဲ့ဒီတိုးကိတ်မှာရဲတွေကကုန်ကားတွေကိုတားဆီးစစ်ဆေးအခွန်ကျင်းငွေမြန်မာစွာကောက်ခံပြီးအိမ်စည်းကားတွေကိုလည်းတင်းကျပ်စစ်ဆေးမေးမြန်းမှုတွေတုံ့ပြန်လှုပ်ဆောင်လာလို့ခရီးသည်တွေနောက်နေကြန့်ကြာခဲ့ရတယ်လို့ကာသမအတိုင်းဝိုင်းကပြောပါတယ်အဲ့ဒီညကပောက်ကွဲမှုလက်တယ်ကိုမသိရပေမဲ့နောက်တရမနဲ့အစောပိုင်းမှာတော့ကုတ်ခိုင်မြို့နံပါတ်ကြီးရွာမှာအာဏာသိမ်းစစ်တပ်နဲ့KIA တပ်တို့အကြမ်းတိုက်ပွဲထပ်မံဖြစ်ပွားခဲ့တယ်လို့သိရပါဗျ
။ကရင်ပြည်နယ်ဖာမြို့နယ်အတွင်းမှာပြည်သူခရီးတွားလာခွင့်ကိုမနေ့6နာရီကနေညနေ6နာရီထိတာခွင့်ပြုပေးတော့တယ်လို့ KNU တပ်မဟာတေဖာမြို့နယ်ကနေဒီဇင်ဘာ1ရက်နေ့ရက်စွဲနဲ့တတိပေးစာထုတ်ပြန်ထားပါတယ်။ဖာမြို့တန်လွေနောက်ဘက်ချမ်းမှာရှိတဲ့နယ်မြေမှာစစ်ကောင်စီတပ်နဲ့နေချားဆောင်တပ် PGF ပူးပေါင်းတပ်တွေလှုပ်ရှားမှုများလာတာကြောင့်ပြည်သူလူထုတွားလာခွင့်ကို KNU ဘက်ကကန့်တတ်ချိန်ထားလိုက်တယ်လို့ဆိုပါတယ်။တပင်ထိန်ချုပ်နယ်မြေတွင်းမှာခရီးတွားလာရင်မော်တော်ကားမှန်တွေချပြီးမောင်းနှင်ဖို့တောင်ဝင်ရစစ်ဆေးရင်လည်းကြီးပြူစွာလက်ခံပေးဖို့အဲ့ဒီတတိပေးစာထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဖာမြို့နယ်ထဲမှာပြီးခဲ့တဲ့နိုဝင်ဘာလမှာ PGF တပ်တွေစီရေးလှုပ်ရှားမှုပုံများလာတယ်လို့တိုက်နယ်ဆေးရုံတလုံးကိုလည်းအကြမ်းဖက်ဝင်စီးတာရှိတဲ့ပြင်တွားလာတဲ့ဒေသခံတွေကိုလည်းပြစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။
ရခိုင်ပြည်နယ်မြေပုံမြို့နယ်ကနေရပြန်စစ်ဘေးရှောင်တွေနေထိုင်တဲ့ရောချောင်းရွန်သားရကြေးရွာသားတွေကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကရိတ်ခါတဲယူခွင့်ကိုပိတ်ပင်ထားတဲ့အတွက်စားရေးတောက်ရေးအတွက်အခက်အခဲဖြစ်နေကြပါတယ်။ဒီဇင်ဘာလ9ရက်နေ့ကစပြီးကြေးရွာအနီးရောချောင်းတံတားမှာရှိနေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကစံတဲယူခွင့်ကိုပိတ်ပင်ထားတာဖြစ်တယ်လို့ကြေးရွာသားတွေကပြောပါတယ်။ဘာကြောင့်အခုလိုစံတဲယူခွင့်ပိတ်ပင်တယ်ဆိုတာကိုမသိရပေမဲ့ကြေးရွာသားတွေကဒီကိုရိတ်ခါထောက်ပံ့တယ်လို့စစ်တပ်ဘက်ကတန်တရားရှိနေတာကြောင့်ဖြစ်နိုင်တယ်လို့မြေပုံမြို့ခံကိုဝင်းသိန်းကပြောပါတယ်။အင်ချီတထောင်ခန့်ရှိတဲ့အဲ့ဒီကြေးရွာသားတွေဟာရခိုင်တပ်တော်အေအေနဲ့စစ်တပ်ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ပေါက်တော်မြေပုံမြို့နဲ့နီးဆက်ရာကြေးရွာတွေမှာခိုလုံခဲ့ကြပြီး2019ခုနှစ်မေလကုန်လောက်မှာရွာသားတချို့နေရာပြောင်းပြီးနေထိုင်လာကြတာဖြစ်ပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မြို့သားညီညွတ်ရေးအစိုးရ NUG ရဲ့ထောက်ပံ့မှုနဲ့ KNU နယ်မြေတချို့မှာဖောက်ခွဲရေးတင်နှန်းတွေတက်ရောက်စီပြီးနိုင်ငံအတွင်းမှာရှိတဲ့မြို့ကြီးတွေမှာဖောက်ခွဲရေးတွေလုပ်ဖို့အတွက်ညွန်ကြားနေတယ်လို့စစ်ကောင်စီမြောက်ရီရုတ်တံလိုင်းကနေကြေညာခဲ့ပါတယ်။အဲ့ဒီအပေါ်မှာ KNU ဘက်ကဘယ်လိုမျိုးတုံ့ပြန်ထားပါသလဲ။မိကလျံမုံကနေစူးစီးထားပြီးတော့နမ်ဟောင်းကနေတင်ဆက်ပေးသွားပါမယ်ရှင်။
စစ်ကောင်စီရဲ့ကြေညာချက်နဲ့ပတ်သက်ပြီးကရင်အမျိုးသားစီယုံ KNU တပ်ဟန်ကပြောခွင့်ရဗဒုံမန်းမန်းကစစ်အာဏာရှင်ကိုတော်လှန်တဲ့အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့အခုလိုပြောဆိုလိုက်ပါတယ်
။ကျွန်တော်တို့ဘက်ကလည်းပဲဒါစစ်အာဏာရှင်ကိုတော်လှန်တဲ့အဖွဲ့အစည်းဖြစ်တဲ့ကကြတော့စစ်ကောင်စီကိုပေါ့နော်တော်လှန်ဆောင်ရွက်မယ်ဆိုတော့ကျွန်တော်တို့ကတော့ဒီပူးပေါင်းဆောင်ရွက်မှုကိုလုပ်ရမှာပဲ။
တော်လှန်ရေးအင်အားစုတွေအလုံးစစ်လက်ခံမှာတဲ့တပ်ပေါင်းစုတစ်ခုမတီးဆောက်နိုင်သေးပေမဲ့ပြည်သူလူထုကတော့စစ်အာဏာရှင်ကိုရရနီးနဲ့ဆက်ပြီးတော်လှန်ပုံကနေမှာပဲလို့ဗတုမန်းမန်းကအခုလိုဆက်ပြောပါတယ်
။ဟိုနိုင်ငံရေးရောစစ်ရေးရောဒီကြီးကြီးလေးလေးမဥဆောင်နိုင်တဲ့အခါကျတော့ပြည်သူလူထုကတော့ဒီစစ်အာဏာရှင်ကိုခါးသီးစွာမုန်းတီးတဲ့ပုံမှာတော့ရတဲ့နီးတဲ့နီးပေါင်းစုံတော့တော်လှန်ပုံကံမှုတော့ချိန်နေမှာပဲပေါ့
။ဒါပေမဲ့ KNU ကရင်မျိုးနားစီယုံလက်ရှိတပ်မဟာ၅ဖပွန်ခရိုင်နဲ့တပ်မဟာ၁တထုံခရိုင်တပ်ဖွဲ့တို့ကစစ်ကောင်စီတပ်တွေနဲ့စစ်ရေးတင်းမာနေပြီးတခြားတပ်မဟာတွေကတော့ထိခိုက်တိုက်ပွဲဖြစ်ပွားမှုနည်းနေပါတယ်။ဒါကြောင့် KNU အနေနဲ့NUG PDF တွေနဲ့ပြပြတာတာပေါင်းနေတာမဟုတ်သေးဘူးလို့မြမနိုင်ငံရေးလေလာသူဦးရဲထွန်းတီဘောကအခုလိုသုံးသပ်ပါတယ
်အခုကျွန်တော်တည်တဲ့လောက်ကတော့အဲ့လိုပြပြတာတာကြီးလဲပေါင်းတာတော့လက်တွဲလာတော့မဟုတ်ဘူးတခုလုံးရဲ့သဘောထားမဟုတ်ဘူးလို့ဆိုတော့ဒီဘက်ကဒုက္ခစောမှုဒူးစေဖို့လို့ကလည်း NCA ကိုမပြက်စေခြင်းမူပေါ့နော်အဲ့ဒီသဘောထားရှိတယ်တရားဝင်ထုတ်ပြန်တဲ့ဟိုတော့မတွေ့သေးပါဘူးသူတို့ထဲမှာတချို့တပ်ဖွဲ့တွေကတော့အဲလို PDF NUG နဲ့ပေါင်းကျင်တဲ့တပ်ဖွဲ့တွေလည်းရှိတယ်လေ။ဆိုတတိကျကျပေါင်းသွားလို့ရှိရင်တော့ Blue Sea လူစီကွဲသွားတဲ့သဘောဖြစ်သွားမှာပေါ့နော်။
2022ခုနှစ်ဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်စန့်ကျင်စန္ဒပြမှုများနဲ့အတူလက်နက်ကင်ခုခံတော်လှန်တဲ့ဒေသကာကွယ်ရက်တွေတိုင်းရင်းသားလက်နက်ကင်တော်လှန်ရေးအဖွဲ့အစည်းတချို့တွေပူးပေါင်းပြီးတော့စစ်ကောင်စီတပ်ဖွဲ့တို့နိုင်ငံအနှံ့မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်
ဆက်ပြီးတော့ခရီးယံဘာသာဝင်တွေဘာသာရေးအရအထွတ်မြတ်ထားတဲ့ခရစ်မတ်ပွဲတော်ကိုချင်းပြည်နယ်ဟာခါမြို့နယ်မှာမကျင်းပတော့ဘူးလို့ခရီးယံအသင်းတော်တာဝန်ရှိသူတွေကပြောကြပါတယ်။ဘာကြောင့်မကျင်းပတော့တာလဲဆိုတာကိုတော့ကိုရောဘတ်ရဲ့စုစည်းချက်ကိုကျွန်မအမီယာနေတင်ဆက်ပေးပါမယ်ရှင်။ခရီးယံဘာသာဝင်80ရာခိုင်နှုန်းလောက်နေထိုင်တဲ့ချင်းပြည်နယ်မှာယေရှုမွေးဖွားတဲ့ဒီဇင်ဘာလ25ရက်နေ့ကို22တိုင်းစီကားတိုင်းမျက်စွာနဲ့မြို့နယ်အသီးသီးမှာကျင်းပလေးရှိပေမဲ့ဒီနှစ်မှာတော့နိုင်ငံရေးအခြေအနေကြောင့်ဟာခါမြို့မှာကျင်းပမှာမဟုတ်တော့ဘူးလို့ဟာခါမြို့ခရိယံဂိုင်းပေါင်းစုံဓမ္မမှုတော်ဆောင်များအဖွဲ့ကအတွင်ရင်မူတိတ်ခါတော်ရဆရာတော်ဒေါက်တာစတီဗင်လန်ဟုတ်လင်းကပြောပါတယ်
အခုကျွန်တော်တို့ရှစ်ပင်းဆောင်တဲ့လူတွေအိမ်လေးမိလောင်တဲ့လူတွေကျွန်တော်တို့တောထဲမှာနေတဲ့လူတွေဒါသူတို့ကဝမ်းနဲ့ကြေကွဲဒုက္ခရောက်နေတဲ့အချိန်မှာကျွန်တော်တို့တွေကဘာလို့ခရစ်စမတ်လုပ်မလဲဆိုတော့ဖာဖာနဲ့
ဟာခါမြို့ပေါ်ကအသင်းတော်တွေအနေနဲ့ခရစ်မတ်ပွဲတော်အတွက်ဖခင်ကြောင့်ပလင်ဆိုင်ဖို့အလှဆင်ခြင်းနဲ့အိမ်တွင်းမိုင်းအလှဆင်ခြင်းတို့ကိုသာပြုလုပ်ကြဖို့ကျေးရွာရက်ွက်အတွင်းလမ်းအလှဆင်တာအသင်းတော်နဲ့ရက်ွက်တွေထဲမှာခရစ်မတ်နေ့စုဝေးဝတ်ပြုဆုတောင်းတာအခမ်းအတွင်းဝေးတာနှစ်သက်ကူးပွဲကျင်းပတာတွေမလုပ်ကြဖို့နဲ့ဓမ္မအမှုတော်ဆောင်တွေလည်းရုံးနဲ့တခြားနေရာတွေမှာခရစ်မတ်ပွဲဖိတ်ကြားခံရမယ်ဆိုပါကမပါဝင်ကြဖို့ဟာခါမြို့ခရိယံဂိုင်းပေါင်းစုံ
ဓမ္မအမှုတော်ဆောင်များအဖွဲ့ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒီနေ့ခရစ်မတ်ကိုတော့မိသားစုတွေနဲ့အတူအိမ်မှာဆုတောင်းခြင်းနဲ့ယေရှုခရစ်တော်ကိုကြိုဆိုသွားမယ်လို့ဆရာတော်ဒေါက်တာစတီဗင်လန်ဟုတ်လင်ကပြောပါတယ်
ကျွန်တော်တို့ကမိသားစုအလိုက်ဆိုတော့ကျွန်တော်တို့ကတူတောင်းပြီးတော့ကကျွန်တော်တို့ကအဲ့ဒါပဲကျွန်တော်တို့အစီအစဉ်ရှိတယ
်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကစလို့စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအကြားတိုက်ပွဲဖြစ်ပွားမှုတွေကြောင့်ချင်းပြည်နယ်မှာကလေးတငယ်တွေအမျိုးသမီးတွေအပါအဝင်လူဦးရေ 9,000 ကျော်ကစစ်ဘေးတိမ်းရှောင်နေကြရပြီးတော့အဲ့ဒီထဲကလူဦးရေ 3,000 ကျော်ကတော့မီဇိုရန်ပြည်နယ်မှာထွက်ပြေးခိုးလုံနေကြရတယ်လို့ချင်းလူခွင့်ရေးအဖွဲ့ရဲ့မှတ်တမ်းတွေအရသိရပါတယ်။အပြည်ပြည်ဆိုင်ရာမြန်မာနစ်ချင်းခရိယံမိတ်သဟာယအဖွဲ့ကလည်းစစ်ကောင်းဆောင်တွေရဲ့မတရားဖမ်းဆီးမှုအောက်ကနေလွတ်မြောက်နိုင်ဖို့အတွက်မိမိတို့အသက်အိုးအိမ်တွေကိုစွန့်ပြီးတော့အမှန်တရားအတွက်ညီမျိုးစုံနဲ့တိုက်ပွဲဝင်နေကြသူတွေမရေမတွက်နိုင်အောင်ရှိနေပြီးသူတို့တွေအတွက်စားဝတ်နေရေးဆိုင်ရာအခက်အခဲတွေကိုကူညီပေးနိုင်ရေးကလည်းအလွန်မင်းလိုအပ်လျက်ရှိနေခြင်းဖြစ်တယ်လို့နိုဝင်ဘာလ22ရက်နေ့ကမြစ်တာရက်ခံချက်တစ်စောင်ကိုထုတ်ပြန်ခဲ့ပါတယ်ရှင်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
မွန်ပြည်နယ်တံဖြူစရက်ရေအဝေးပြေးကာလာမကြီးအရှိဖက်ချမ်းမှာရှိတဲ့ရေမြုံနယ်မြောက်ပိုင်းဘေးလမိုင်းကျေးရွာနီနာတဝိုင်မှာမြန်မာစစ်တပ်နဲ့ KNU ကရင်အမျိုးသားစီရင်တပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ချင်းပြည်နယ်မင်းတပ်မြုံမှာတာမီနှူးနေအိမ်ရှိမှာမြေမြုံမိုင်းနှင်းမိလို့မိခင်ဖြစ်သူတေဆုံးပြီးနှစ်နှစ်အရွယ်ခန့်ရှိသမီးဖြစ်သူလည်းဒဏ်ရာရရှိခဲ့ပါတယ်။
သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မကအမီပါ။
တိုင်းရင်းသတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်။ VOA American တိုင်းရဲ့တောက်ကြနေမနေ့ကင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်ပါတယ်။အခုဆက်ပြီးတော့သတင်းအချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပါလိမ့်မယ
်။စကိုင်းတိုင်းစလင်းကြီးမြို့နယ်မှာအရသား၁၁ယောက်ကိုလူငယ်တပ်ဖွဲ့ပြစ်ခတ်မိရှုတပ်ဖြတ်ခဲ့တယ်ဆိုတဲ့သတင်းပေါ်မှာအမျက်ဒေါသထွက်ရတဲ့အကြောင်းအမေရိကန်ကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံနောက်မြောက်ဘက်ဒေသမှာကလေးတွေပါဝင်ရွာသား၁၁ယောက်ကိုကျူးတုပ်ပြီးအရှင်လက်လက်မိရှုခဲ့တဲ့ခိုင်လုံတဲ့အော်နှလုံးနာစရာသတင်းကြောင်းအမျက်ဒေါသထွက်ရပါတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ Net Price ကကြာသပတေးနေ့ဝါရှင်တန်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါထိတ်လန့်စရာရက်ဆက်ကြမ်းကြုတ်တဲ့အကြမ်းဖက်နည်းတွေကိုတုံးနေပေမဲ့မြန်မာစစ်တပ်ကအရေးယူခံရမှုကနေကင်းလွနေတဲ့အစင်လာကိုအဆုံးသတ်ဖို့ကလည်းအရေးကြီးတယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်။နိုင်ငံတကာဒီမိုကရေစီထိပ်သီးညီလာခံကိုကမကထအလုပ်ကျင်းပနေတဲ့အမေရိကန်နိုင်ငံမှာဒီမိုကရေစီအားနည်းချက်တွေရှိနေတာကိုကြာသပတေးနေ့ညီလာခံဖွင့်ပွဲမှာသမ္မတဂျိုးဘိုင်ဒန်ကအတိအမှတ်ပြုပြောဆိုလိုက်ပါတယ်။ဒီမိုကရေစီကိုအတိတ်တပံအားဖြည့်ဖို့ဒီမိုကရေစီစောင့်နေကိုအင်အားတောင့်တင်းခိုင်မာစေဖို့စင်စစ်မပြတ်တစ်ဆင့်မပြတ်လိုအပ်ချက်တွေကိုတည်ရအတွက်ဒီမိုကရေစီထိပ်သီးအစည်းအဝေးကိုလက်ခံကျင်းပရတာဖြစ်တဲ့ကြောင်းလဲသမ္မတဂျိုးဘိုင်ဒန်ကကြာသပတေးနေ့ညီလာခံဖွင့်ပွဲမှာပြောဆိုထားတာဖြစ်ပါတယ်။ Omicron ကိုဗစ်ပိုးစစ်ကြောင့်ကူးစက်မှုတွေတိတိတသာတိုးလာနေပေမဲ့လည်းယောဂပိုးစစ်ဟာကူးစက်မြန် Delta မျိုးကွဲလောက်ပြင်းထန်မှုရှိချင်မှရှိလိမ့်မယ်လို့ကမ္ဘာ့ကျန်းမာရေးဖွဲ့ WHO ရဲ့ Africa ဆရာတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ယောဂပိုးစစ်ဟာအခုကကမ္ဘာတစ်လွှာကနိုင်ငံ60လောက်မှာတွေ့ရှိထားပြီးဒီထဲက10နိုင်ငံဟာ Africa တိုက်မှာဖြစ်တယ်လို့ကမ္ဘာတစ်လွှာ Omicron ပိုးစစ်ကူးစက်သူ1000လောက်ရှိတဲ့အထက်မှာ46ရာခိုင်နှုန်းက Africa တိုက်မှာဖြစ်တဲ့အကြောင်း WHO ရဲ့ကာကွယ်ဆေးထုတ်နိုင်ရင်းနဲ့ထုတ်လုပ်မှုဆရာအကြီးကကကြာသပတေးနေ့ online သတင်းစာရှင်းလင်းပွဲမှာပြောဆိုထားတာဖြစ်ပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လုံပြောပြပေးတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပြီးအတန်လွင့်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubair Etta ရဲ့တို့ဖြစ်ကြပါတယ်။ဒီမနေ့ video ရေးအစီအစဉ်တွေကို light meter 32 kHz 9335နဲ့9383လိုက်ဒိုမီတာ49 kHz 6153နဲ့ပထမနာဝီဝီဝက်မှာလိုင်းလက်မီတာ190ကနေတင်ဆက်ခဲ့တာပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းဘေးရန်ရယ်ကင်းဝေးကြပါစေ VOA ကိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ
Thank you.
This program has come to you from the Voice of America, Washington.